Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရင်ကကင်းဝေးပြီးမင်္ဂလာရှိသောနေ့ရက်တွေစီအမြန်ဆုံးရောက်ရှိကြပါစေခင်ဗျာ1383ခုနှစ်ကြာသွားလာသော5ရက်2022ခုနှစ်ဇန်နဝါရီလ21ရက်တောက်ကြညပဲ VOA စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တို့အပြင်ပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1509ကနေဖမ်းယူနားဆင်နိုင်ပါတယ်ရုပ်သံထုတ်လွှင့်ချက်ကတော့ Utelsat 70B နဲ့ Thaicom 6ဂျိုရုလိုင်းတွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့VOA Facebook Burmese.news နဲ့ YouTube မှာလည်းထုတ်လွှင့်ကြေညာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ဒီနေ့ကမှ Total Net Chevron ရေနံကုမ္ပဏီကြီးတွေမြန်မာနိုင်ငံကနေထွက်တော့မယ်ဆိုတဲ့သတင်းအပါအဝင်မြန်မာဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအရင်ဆုံးနားဆင်ရပါမယ်။သတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဇက်တိုက်ထုတ်လွှင့်မှုရှိပြီးလူမျိုးစုအဖွဲ့၃ဘွဲ့ကနိုင်ငံတကာကိုတောင်းဆိုတဲ့အထက်မှာစစ်ဘေးဒုက္ခသည်တွေအထူးကလိုအပ်နေတာကဗာများပါလေ။
ဒီကစားကတော့ကြောချင်းဆမှာဆက်သွားမှုအနေနဲ့လို့အတဲ့အရေးပေါ်ကြည့်ရတဲ့အပြင်ပေါ့နော်သူတို့ရင်းကြီးသွားတာသူတို့အကာအကွယ်ပေးနေကြဖြစ်ပါဘူ
း KNU ပြောခွင့်ရတူပြောတော့တာပါဝင်အပြည့်စုံသိရပါမယ်အဲဒီနောက် Dragon မျိုးပဲဒီကနေ့တိုက်ခတ်မှုအခြေအနေမုံရွာမန္တလေးလမ်းမကြီးတစ်လျှောက်ကြီးရွာတွေစစ်ကောင်စီတပ်ဝင်ပြီးဖမ်းဆီးတာတွေရှိခဲ့တာနဲ့ဒေါ်ဆန်းစုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်တရားရုံးနောက်ဆုံးရအခြေအနေတွေဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီနေ့ပတ်စံကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့တော်ပြပါမယ်ခင်ဗျာ
။မြန်မာလူခွင့်ရေးဆိုးဝါးလာတာကြောင့် Total နဲ့ Chevron စွမ်းရည်ကုမ္ပဏီကြီးတွေကလုပ်ငန်းရပ်တော့မယ်လို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဆိုးဝါးလာနေတာကြောင့်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းတော့မယ်လို့ပြင်သစ်စွမ်းအင်ကုမ္ပဏီကြိုတင်တဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဒီနေ့ထုတ်ပြန်လာပါတယ်။ဒီကရက်ဖာရီလာဆီယနာသိမ်းပြီးနောက်ပိုင်းအနောက်နိုင်ငံကယင်းနှွှန်းတဲ့မူကုမ္ပဏီတွေမြန်မာနိုင်ငံတွေကပြန်လည်ဆုတ်ခွာနေချိန်မှာတူတန်နဲ့ Chevron စွမ်းအင်ကုမ္ပဏီကြီးတွေလည်းအခုပါလာတာပါ။အာဏာသိမ်းမှုနောက်ပိုင်းလူခွင့်နဲ့တရားဥပဒေစိုးမိုးရေးကိမဲမှုတွေပိုဆိုးလာတာကြောင့်စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းပေးတာမျိုးမဖြစ်စေဖို့လုပ်ငန်းတွေပြန်ရုံသိမ်းရတော့မယ်လို့တူတန်ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာရှင်းပြထားပါတယ်။အလားတူ American Chevron ကုမ္ပဏီကလည်းသူတို့လုပ်ငန်းတွေပြန်ရုံသိမ်းတော့မယ်လို့ Total ကုမ္ပဏီနဲ့ရှင်းစင်နောက်ဆင်းပဲထုတ်ပြန်လိုက်ပါတယ်။အချိန်နဲ့မှာပဲ Thai စွမ်းအင်ကုမ္ပဏီ PTT ကလည်းမြန်မာနိုင်ငံတွင်းအခြေအနေတွေကိုသတိထားစောင့်ကြည့်နေကြောင်းနဲ့ Thai နဲ့မြန်မာနှစ်နိုင်ငံလုံးရဲ့စွမ်းအင်လိုအပ်ချက်အရေးကြီးတဲ့ပုံမှာပဋိကထားစဉ်းစားလုပ်ဆောင်နေရကြောင်းထုတ်ပြန်ထားပါတယ်။ Total ကုမ္ပဏီဟာ1992ခုနှစ်ကစပြီးရတနာသဘာဝတန်းငွေစီမံကိန်းမှာ Chevron PTT စစ်တပ်ထိန်းချုပ်ထားတဲ့မြမအရင်နဲ့တဘာဝတန်းငွေလုပ်ငန်း MOG တို့နဲ့ပေါင်းပြီးတဘာဝတန်းငွေထုတ်လာခဲ့တာအပြင်မုတ်တမတဘာဝတန်းငွေကုမ္ပဏီ MGTC မှာလည်းအစုရှယ်ယာဝင်ထားပါတယ်ခင်ဗျာရုရှားနဲ့တရုတ်နိုင်ငံတွေဟာမြမလိုအာဏာရှင်နိုင်ငံတွေနဲ့ပေါင်းပြီးဒီမိုကရေစီအားနည်းအောင်နဲ့သူတို့ဩဇာကြီးအောင်လုပ်နေတယ်လို့ဒီထိန်နိုင်ငံ UK ကဝေဖန်လိုက်ပါတယ်ရုရှားနဲ့တရုတ်နိုင်ငံတွေဟာမြန်မာမြောက်ကိုရီးယားနဲ့ဘယ်လာရုစ်လိုကမ္ဘာတဝန်းကအာဏာရှင်နိုင်ငံတွေနဲ့ပူးပေါင်းပြီးအခုလိုဩဇာထူထောင်နေတာလို့ UK နိုင်ငံသားဝန်ကြီးကဒီနေ့အခုလိုပြောလိုက်ပါတယ
် And we're seeing the alignment of authoritarian regimes around the world. It's no surprise that regimes like Belarus, North Korea and Myanmar find their closest
ကမ္ဘာတဝန်းအာဏာရှင်အစိုးရတွေချင်းချင်းမာမိတ်ဖွဲ့လာတာကိုတွေ့နေရပါတယ်မြန်မာမြောက်ကိုရီးယားနဲ့ Belarus လိုအာဏာရှင်နိုင်ငံတွေကရုရှားနဲ့တရုတ်လိုနိုင်ငံတွေနဲ့မာမိတ်ဖွဲ့လာတာဟာအံ့ဩစရာတော့မဟုတ်ပါဘူးဒီလိုနိုင်ငံတွေကိုရုရှားနဲ့တရုတ်ကတော့လက်တွဲပတ်လို့မြင်တာမဟုတ်ပဲသူတို့လိုသလိုသုံးနိုင်တဲ့ရုပ်သေးတွေလိုပဲလို့သဘောထားတာပါသူတို့အတွက်ဝါရဖြန့်တာတွေပုံမှန်လှုပ်ဆောင်နိုင်ဖို့နဲ့လွတ်လပ်တဲ့ဒီမိုကရေစီနိုင်ငံတွေမှာမတည်မငြိမ်ဖြစ်အောင်ရုရှားကလှုပ်ဆောင်နေတာပါလို့ UK နိုင်ငံသားဝန်ကြီး Liz Truss ကဩစတြေးလျနိုင်ငံ Sydney မြို့ရောက်နေချိန်သတင်းစာရှင်းလင်းပွဲတွေပြောသွားတာပါ Ukraine ပေါ်ရုရှားကရန်လိုတိုက်ခိုက်နေတာတွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီး Truss ကရှုတ်ချလိုက်ပြီးရုရှားကအခုချိန်ထိသမိုင်းတင်ငယ်စာမြည်နိုင်သေးဘူးလို့ဆက်ဝေဖန်သွားပါတယ်အလားတူတရုတ်နိုင်ငံဟာလည်းBelarus, Iran နဲ့မြောက်ကိုရီးယားလိုအာဏာရှင်နိုင်ငံတွေကိုအားပေးအမြောက်လုပ်နေတယ်လို့ဝန်ကြီး Truss ကဆက်ပြောပါတယ်ခင်ဗျာ။ Ukraine ပဋိပက္ခရေး American နဲ့ Russia နိုင်ငံကြားရေးဝန်ကြီးတွေသတုထချင်းဒီနေ့လူချင်းတိုက်ရိုက်တွေ့ဆုံခဲ့ပါတယ်။ American နိုင်ငံကြားရေးဝန်ကြီး Antony Blinken ဟာ Russia နိုင်ငံကြားရေးဝန်ကြီး Sergey Lavrov နဲ့ပြီးခဲ့တဲ့ပတ်ကစပြီးတွေ့ဆုံဆွေးနွေးခဲ့ရမှာအခု Switzerland နိုင်ငံ Geneva မြို့မှာတွေ့တာက၄ချိန်မြောက်ရှိလာပြီဖြစ်ပါတယ်။အနောက်နိုင်ငံတွေဘက်ကတော့Ukraine ပဋိပက္ခရှော့ချနိုင်ရေးရုရှားတပ်တွေ Ukraine နဲ့ကြားကနေဆုတ်ခွာပြီးလက်နက်တွေပါပြန်သိမ်းပေးဖို့တောင်းဆိုထားပါတယ်။ရုရှားဘက်ကတော့ ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းမှာ NATO မှအမေဖွဲ့ရဲ့စီးရဲလှရှားမှုတွေရှော့ပေးဖို့ဖိအားပေးတောင်းဆိုနေပါတယ်။ဒါအပြင်ယူကရိန်းနိုင်ငံက NATO မှအမေဖွဲ့ဝင်ဖြစ်ပူးပေါင်းမှုရှောက်ထားတာကိုလည်းလက်မခံဖို့ရုရှားဘက်ကတဆိုင်မမတ်တောင်းဆိုနေပါတယ်။ယူကရိန်းနိုင်ငံကိုရုရှားဘက်ကကြီးကြောက်ခဲ့မဲ့ဆိုရင်အမေရိကန်ပြည်ထောင်စုနဲ့မာဝေးနိုင်ငံဒီဘက်ကချက်ချင်းအမြန်ဆုံးအင်အားအကြီးအကျယ်ဆုံးတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကသတိပေးထားပါတယ်။တစ်ချိန်တည်းမှာဥရောပအရှေ့ခြမ်းမှာတင်းမာမှုတွေတိုးလာတာကိုဖြစ်ရှင်းရမှာရုရှားသမ္မတဗလာဒီမာပူတင်အနေနဲ့တန်တမန်ရေးရဖြည့်ရှင်းဖို့ရွေးချယ်နိုင်တယ်ဆိုတာကိုလည်းဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။တကယ်တော့ယူကရိန်းနိုင်ငံမှာရုရှားဘက်ကတိုက်ရာ3000ကျော်လောက်ချလာတာကြောင့်ကြီးကျော်သိမ်းပိုက်မှာကိုအနောက်နိုင်ငံတွေကစိုးရိမ်ပြီးရုရှားနဲ့စစ်တိုက်ဆွေးနွေးနေရမှာရုရှားဘက်ကတော့ယူကရိန်းကိုသိမ်းပိုက်ဖို့မရည်ရွယ်ကြောင်းတုံ့ပြန်ထားပါလေခင်ဗျ။တာလီဘန်တွေသိမ်းပြီးအာဖဂန်နစ္စတန်မှာလူသားဆန္ဒမှုကပ်ပေးဖြစ်လာတာအတွက်ဆွေးနွေးနိုင်ဖို့နော်ဝေးနိုင်ငံကဖိတ်ခေါ်လိုက်ပါတယ်။လာမယ့်တနင်္ဂနွေမှာစမယ့်ဒီလူသားပေးဒုက္ခကူညီဆွေးနွေးပွဲမှာနော်ဝေးရာရှိတွေနိုင်ငံတကာကိုယ်စားလှယ်တွေနဲ့ဆွေးနွေးနိုင်ဖို့တာလီဘန်ပါဝင်အခြားအာဖဂန်လူမှုအဖွဲ့အစည်းတွေကိုဖိတ်ခေါ်လိုက်တာပါ။ဇန်နဝါရီ23ကနေ25အထိအခုလိုလက်ခံကျင်းပပေးရတာကအာဖဂန်မှာလူသန်းပေါင်းများစွာလူသားချင်းဆန္ဒမှုဆိုင်ရာကပ်ပေးကြီးရင်ဆိုင်လာရတာပေါ့အထူးစိုးရိမ်လိုပါလို့နော်ဝေးနိုင်ငံရဲ့ဝန်ကြီးအနိကန်ဟူဖရတ်ကဆိုပါလေအခုလိုအာဖဂန်ကအရသားတွေဒုက္ခကိုအကူအညီပေးဖို့နိုင်ငံတကာတိုင်းဝန်နဲ့အာဖဂန်ကလူမှုဖွဲ့စည်းအသီးသီးအနေနဲ့တာလီဘန်တွေနဲ့တွေ့ဆုံဆွေးနွေးဖို့မရှိမဖြစ်လိုလာတာကြောင့်ပါလို့နိုင်ငံရေးဝန်ကြီးဟူဖရတ်ကဆက်ပြောပါတယ်။ဒါအပြင်အာဖဂန်ကမိန်းကလေးငယ်တွေပညာရေးနဲ့အမျိုးသမီးတွေလူတိုင်းဝန်တွေပါဝင်ခွင့်ပါဝင်လူခွင့်ရေးကိစ္စတွေပေါ်တာလီဘန်တွေအလေးနဲ့ထားလာရေးဆွေးနွေးဖို့လည်းမျှော်လင့်ထားတာကိုရှင်းစေချင်ပါတယ်လို့နော်ဝေးနိုင်ငံရေးဝန်ကြီးကဆက်ပြောခဲ့ပါတယ်။အာဖဂန်ကအမျိုးသမီးကောင်းဆောင်တွေတရင်းနောက်တွေနဲ့လူခွင့်ရေးနိုင်ငံရေးလူမှုစီးပွားကိစ္စတွေလုပ်နေသူတွေကိုပါဖိတ်ထားတဲ့ဒီဆွေးနွေးပွဲကတာလီဘန်ကိုအတိမတ်ပြုတဲ့သဘောမဟုတ်ပါဘူးလို့လည်းဝန်ကြီးဟူထရက်ကဆက်ရှင်းပြပါသေးတယ်ခင်ဗ
ျ။ VOA American Band ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ညာ5.32 kHz 9303ည5.53 kHz 5885တို့ဖြင့်စနေတိုင်းတွေမှာ5.19 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်။ယူရနေတောက်ကြနေညာပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်မှုတွေတိုးလာနေတဲ့အတွက်ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေတိုးမြင့်နေအနေနဲ့တိုကျိုမြို့တော်အပါအဝင်နိုင်ငံတစ်ပါးကနေရာတချို့မှာစားတောက်ဆိုင်တွေအရက်ဘားဆိုင်တွေကိုဒီကနေ့တောက်ကြတွေကစပြီးတော့အချိန်စောပိတ်ခိုင်းထားပါတယ်။ဂျပန်မှာရွေရောက်ပြီးသူအများပြားကိုဗစ်ကာကွယ်ဆေးနှလုံးထိုးပြီးကြပြီဆိုပေမဲ့ဘူစာအဖြစ်ကာကွယ်ဆေးထိုးပြီးသူကတော့အနည်းငယ်သာရှိပါသေးတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ကူးစက်မှုနှုန်းကျဆင်းလာပြီးတဲ့နောက်ပုဂ္ဂလိကယုံတွေကိုဝန်ထမ်းအနေချင်းနဲ့ပြန်ဖွင့်ခွင့်ပြုလာနေပြီးမြို့တော်ညူဒေလီမှာစနေတနင်္ဂနွေညမထွက်ရကာဖျူးမိန့်ထုတ်ထားတာကိုပြန်ရုပ်သိမ်းပေးမဲ့အကြောင်းမြို့တော်ရာရှိသူကဒီကနေ့ပြောပါရယ်နေ့စဉ်ကူးစက်မှုအမြင့်ဆုံးဖြစ်ခဲ့တဲ့ဇန်နဝါရီ23ရက်နေ့ကကူးစက်မှု19,000နီးပါးကနေအခုနေ့စဉ်ကူးစက်မှုအရေအတွက်ကထပ်ဝက်ကျော်လောက်ကျဆင်းလာနေပြီးမြို့တွင်းဆေးရုံတွေမှာလူနာကရင် 80 ရာခိုင်နှုန်းကျော်ပြန်လွတ်လာပြီလို့အစိုးရစီးရင်မှဖော်ပြထားပါရယ်ပါကစ္စတန်နိုင်ငံမှာတော့ဒီနေ့တနေ့တည်းကိုဗစ်ကူးစက်သူ9000ကျော်ရှိပြီးဒါဟာကပ်ဘေးစတင်ချိန်ကစလို့တနေ့တည်းကူးစက်မှုအများဆုံးဖြစ်ပါတယ်။မြို့တော်ကရာချီမှာကူးစက်မှုနှုန်းအများဆုံးဖြစ်နေပြီးလွန်ခဲ့တဲ့24နာရီအတွင်းယောဂတွေ့ရှိမှုနှုန်း46ရာခိုင်နှုန်းကျော်ရှိပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ကိုဗစ်ကူးစက်သူ343သန်းကျော်ရှိပြီးသေဆုံးသူ5သန်းခွဲကျော်ရှိပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူတန်းခတ်ရေးအမေရိကန်ပြည်ထောင်စုရဲ့ဂျိုးပတ်မှုဟာရုရှားနဲ့တရုတ်နိုင်ငံတို့ကကြံ့ကြာအောင်ဆိုင်းထားလိုက်တာကြောင့်မနေ့ကမအောင်မမြင်ဖြစ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်ဘတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကမြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်ဖို့ဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုတဲ့အကြောင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နဲ့လူတွေအစုလိုက်အပြုံလိုက်တည်စီမဲ့လက်နက်တွေဆွန့်လွတ်ဖို့ပယ်ထိန်တုံးကြီးအစည်းအဝေးကိုအပြီးသတ်ဆွန့်လွတ်ဖို့အတီးပြုနိုင်တဲ့အဆင့်နောက်ကျောင်းပြန်မလဲတဲ့အခြေအနေကိုရောက်အောင်လုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတောင်းဆိုထားပါတယ်လို့လည်းပြောခဲ့ပါတယ်။ဆင်းပြေပြင်းအနီးကပ်သုံးပြစ်ခတ်နိုင်တဲ့ဗျူဟာမြောက်ဒုံးကြီးတွေမြောက်ကိုရီးယားကတနင်္လာနေ့မှာထပ်ပြီးစမ်းသပ်ပြစ်ခတ်ခဲ့ရာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်အတွင်းဒုတိယအကြိမ်တကပိတ်အစည်းအဝေးလုပ်ခဲ့တာပါ။ဒီနေ့စမ်းနောက်ပိုင်းမြောက်ကိုရီးယားဘက်ကပယ်ထိန်ဒုံးကြီး6ဆင်းစမ်းသပ်ပြစ်ခတ်ပြီးဖြစ်ပါတယ်။ နောက်ကိုရီးယားဟာသူ့နိုင်ငံကပြည်သူတွေကိုတော့မငဲ့ညာပဲလူတွေအစုလိုက်အပြုံလိုက်တည်တည်နဲ့ပတ်ချင်းတုံးကြီးတွေနဲ့လက်နက်တွေကိုဘယ်လိုနည်းနဲ့ဖြစ်ဖြစ်ဘာပဲလုပ်ရလုပ်ရရအောင်ယူမယ်ဆိုတာအခုစမ်းသပ်ပြစ်ခတ်မှုတွေကပြသနေတယ်လို့အမေရိကန်ပြည်အောင်စုနဲ့တခြားလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာအစိုးရကဘာသာရေးအရခွဲခြားတာတွေရှိနေတယ်ဆိုပြီးထောင်ထဲကြီးတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတွေဒီနေ့ဆိုးမျိုးတော်မှာစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အခုလိုဗုဒ္ဓဘာသာဖုံးတော်ကြီးအများပြားတောင်ကိုရီးယားမှာစုဝေးဆန္ဒပြတာဟာ2008ခုနှစ်နောက်ပိုင်းပထမဆုံးအကျင့်ဖြစ်ပါတယ်။2008ခုနှစ်တုန်းကလည်းဘာသာရေးအရဗတ်လိုက်ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ဥပါတယ်သမရမွန်ကြီးအင်းရဲ့အာဏာရအစိုးရအဖွဲ့တွင်လွတ်တော်အမတ်တွေကဗုဒ္ဓဘာသာကိုစန့်ကျင်ဝေဖန်ပြောဆိုခဲ့တာကြောင့်အခုလိုဖုံးတော်ကြီးတွေဆန္ဒပြကြတာပါနိုင်ငံတော်ကမှဖုံးတော်ကြီး9000လောက်စိုးမျိုးတော်မှစုဝေးခဲ့ကြတယ်လို့ The Korea Herald သတင်းစာကခန့်မှန်းပါတယ်ဗုဒ္ဓဘာသာပေါ်စန့်ကျင်တဲ့ဘာသာရေးအရခွဲခြားမှုတွေကိုတားမြစ်တဲ့ဥပဒေတရားပြဋ္ဌာန်းဖို့အစိုးရကိုတောင်းဆိုသလိုအမျိုးသားဘာသာအမွေနဲ့အဖြစ်ထိန်းသိမ်းရေးဥပဒေတွေပြဋ္ဌာန်းဖို့ကိုလည်းဖုံးတော်ကြီးတွေဘက်ကတောင်းဆိုထားပါတယ်ခင်ဗျာ။ကွာတာဘရာဇိုဘောလုံးသမားကြီးပီလီဟာကန်ဒါယောဂအတွက်နေ့ရက်ကျဆေးရုံတက်ကုသမှုခံယူပြီးတဲ့နောက်ကျာတာဘရင်းနေ့ကဆေးရုံကဆင်းသွားပြီဖြစ်တဲ့အကြောင်းဆောက်ပေါ်လိုမျိုးမှာသူ့ကိုကုသပေးနေတဲ့ဆေးကန်းကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဥမာကြီးအကျိတ်ကိုခွဲစိတ်ဖယ်ရှားပြီးတဲ့နောက်ပီလီဟာကီမိုသီရပီသွင်းပြီးပုံမှန်ဆေးကုသနေရတာပါ။အသက်82နှစ်အရွယ်ပီလီဟာဗုဒ္ဓဦးနေ့ကဆေးရုံတင်ကုသပြီးတော့ဂျာတာပရင်းနေမှာဆေးရုံကဆင်းသွားခဲ့တဲ့အကြောင်းနဲ့တည်တည်ငြိမ်ငြိမ်အခြေအနေမှာရှိတဲ့အကြောင်းဆောက်ပေါ်မြို့အယ်ဘတ်အိုင်စတိုင်ဆေးရုံကလည်းပြောပါတယ်။နောက်ထပ်ကင်ဆာရောဂါခံစားရနိုင်တဲ့နေရာတွေရှိမရှိထပ်မံစမ်းသပ်တာလို့ ESPN အားကစား website ကဖော်ပြပေမဲ့ဆေးရုံကကင်ဆာရောဂါလို့မသုံးနှုံးသလိုပီလီရဲ့မန်နေဂျာကလည်းဒါကိုအတိမပြုပါဘူး။ကွာတာဘောလုံးသမားကြီးပီလီဟာအသေးနဲ့အစုပ်ထဲမှာလည်းအကျိတ်တစ်ခုကိုတွေ့ထားတယ်လို့ writer သတင်းမှာရေးပါတယ်။ကျမရဲ့အခြေအနေစိုးစိုးဝါဖြစ်သွားနိုင်တဲ့အတွက်သူ့ကိုအမြဲစောင့်ကြည့်နေရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအသက်ရှူလမ်းကြောင်းဆိုင်ရာဝေနာကြောင့်အထူးကြက်မဆောင်မှာဆေးကုသမှုခံခဲ့ရပါတယ်ခင်ဗျာ။ခုခံခဲ့ရ
။နောက်ဆုံးမှာဒီနေ့ကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ပြောပြသွားတာပါ။ဒီနေ့ပတ်စင်ကဏ္ဍတွေစီစဉ်ကြည့်ရပိုင်းမှာနားဆင်ရပါမယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လင်းပေးသွားပါမယ်။အရင်ဆုံးတော့လူမျိုးစုအဖွဲ့သုံးဘက်ကနိုင်ငံတကာကိုဘာတွေတောင်းဆိုလိုက်ကြလဲဆိုတာကြည့်ရအောင်ပါ။ရဲသားပြည်သူတွေတိုက်ခိုက်ခံရတာကနေကာကွယ်ဖို့အတွက်မြန်မာနိုင်ငံမှာလေးရင်မပြန်တမ်းရစုံတတ်မှတ်ရေးကြေးရွာတွေဒုက္ခသည်တွေခိုးလုံနေတဲ့နေရာတွေကိုအန်ဒရယ်မပြုတ်တဲ့နေရာတွေအဖြစ်တတ်မှတ်ဖန်တီးပေးရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနိုင်ရေးလမ်းကြောင်းတွေတတ်မှတ်ဖို့ကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဘက်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပြင်ပြည်သူတွေလုံခြုံဘေးကင်းအောင်အကာအကွယ်ပေးနိုင်ဖို့လည်းအဓိကလိုအပ်နေတာကြောင့်ဖြစ်တယ်လို့ပြောပါရယ်။ဒယန်နာတဲ့နဲ့ဂိုင်တွေရဲ့တောင်းဆိုမှုတွင်ရန်ကုန်ကပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာဟာဇန်နဝါရီလ23ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့ပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုတိုက်တွန်းခဲ့ပါတယ်။ဒီတိုက်တွန်းချက်ကိုတိုင်းသာလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့၃ဖွဲ့ကကြေညာချက်ထုတ်ကြိုဆိုခဲ့ပါတယ်။အဲ့ဒီကြေညာချက်မှာအရတားပြည်သူတွေဘေးကင်းလုံခြုံရေးကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပံ့ပိုးနိုင်ရေးအတွက်အချက်၃ချက်ကိုလည်းတိုင်းသာအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူနိုင်ငံသားရေးဌာနတာဝန်ခံဖဒိုစောတော်နီက VOA ကိုအခုလိုပြောပါဗျ။အ
ဓိကအချက်ကလူသားချင်းစာနာဖတ်ကားမှုအနေနဲ့လိုအပ်တဲ့အရေးပေါ်ကူညီတွေအကြီးမောနော်။သူတို့ရဲ့ရည်ရည်သွားတာသူတို့အကာအကွယ်ပေးနေကြဖြစ်ပါတယ်။ဒီဆက်ကတော့မြို့ပိုင်းတို့ဒီစစ်ကောင်စီကတန်းကျတာတိုက်တာတွေဒါတို့ကာကွယ်ပေးနိုင်လို့ပဲ။ဒုတိယအချက်ကဒီလိုဆက်ပြေးလာတဲ့အခါဒီမနက်မှပြည်တွင်းညနေကျတော့တွေ့အမြင်မှရှိတော့ပြန်တယ်။တိုင်းကရောက်လိုက်တာကျတော့ဒါမျိုးကလည်းဝက်ဆိုင်ကလည်းဖြစ်တယ်ဆိုတော့ဒီဒါကြီးကတော့ပဒါကူအောက်ကနေပြေးတဲ့လူတန်းနားလေ။အဲဒါကြောင့်မို့လို့လုံလုံစစ်ချတဲ့နေရာကူတော့အင်တန်လာတယ်။နောက်တစ်ချက်ကတော့ဒီပြည်ပြန်လာတဲ့အခါမှာညတွေ့မှရှိတဲ့ဥစ္စာဒီစကိုင်းတို့မကွေးတို့ဘက်မှာဒီဟာဆက်ရောက်မှုတွေကတော့ကြီးမားဖြစ်လာဆိုတော့ပြရတယ်။အဲဒါကြောင့်မို့ဒီမန်တိုင်းကော်ရာဆိုတဲ့အဲဒီမင်းကတော့မသိကြရင်းနဲ့မကတော့ဘူးဒီအပြင်မှာကောင်းလုပ်နိုင်မယ်အနေထားတစ်ခုကလွားနေပြီဆိုတာကျွန်တော်တို့ကနေကြောပြလိုက်တာပဲဖြစ်တဲ့
လေမပြန်တမ်းရဆုံးတတ်မှတ်ဖို့ဒီဇင်ဘာလကလေးက KNU ကတောင်းဆိုထားတာပါ Humanitarian Corridor လို့ပြောတဲ့လူ ူသားချင်းစာနာမှုအကူအညီတွေပေးနိုင်မဲ့လမ်းကြောင်းကိုကရင်ကရင်နီချင်းအပြင်ကချင်စကိုင်းမကွေးစားတဲ့ဒေသတွေကိုပါချဲ့ထွင်သွားဖို့ကိုလည်းတိုင်းရင်းသား၃ဘွဲ့ကတောင်းဆိုခဲ့ကြပါတယ်။ကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ရဲ့တောင်းဆိုမှုတွေအပေါ်ကရင်နီအမျိုးသမီးအစည်းအရုံးရဲ့အတွင်းရေးမှုနှင့်ဖြစ်တဲ့မော်ဖရေးမြာကလည်းကြိုဆိုပါတယ်
ကွာရောကရင်တီမှာသူတို့ကပူပူဘရမာစီတီမှာလာတဲ့နည်းများ IDP နဲ့တိုးလာတယ်သူတို့ရဲ့မျိုးပေါ်ที่အဲ့လိုတိုက်ပွဲဖြစ်နေတဲ့နေသားမျိုးမှာကိုစီစီမှုတွေလည်းရပ်တန်းနေတယ်အဆိုင်ရေးဆိုသူတို့ရှိလဲအကအတန်းနဲ့စားနေရတဲ့ဘဝဖြစ်နေပြီပေါ့ဆိုတော့အများကြီးဒုက္ခရောက်ကြတယ်ဘောတော့အဲ tomorrow လူစုသူတို့ရှိတယ်ရရှိနေတဲ့ပြည်ထောင်နေရာတော့မှာလာပြီးတော့ပုတ်ကျဲတဲ့နေသားမျိုးမှာသူတို့ရဲ့နောက်ပေါ်မှာတော့နိုင်လေဒီနည်းစုတက်ခဲ့တဲ့ကိစ္စတွေသူတို့မြင်နေရတော့ဘလို့မှနေရောညာရောမလို့ချို့တော့ဘောเนาะဆိုတော့ဒီနိုင်ငံတကာအနေနဲ့အဲ့ဒီဟာကိုရပ်တန့်ဖို့လဲဟိုအရန်တို့အနေပြီးပေါ့အညာဆိုတော့ဖြစ်ဖို့ဖို့လို့အနေနဲ့ဆိုရဲဟာလဲဖြတ်ပြစ်တာပေါ့
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာကပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံကပါဝင်ပတ်သက်သူတွေနဲ့အတူအာဆီယံနဲ့နိုင်ငံတကာအတိုင်းဝိုင်းတို့အကြားအပြုသဘောဆောင်တဲ့ဆွေးနွေးညှိနှိုင်းမှုတွေဖော်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်း KNU KNPP နဲ့ CNN အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိဆိုရင်စစ်ပြေးဒုက္ခသည်ပေါင်း3သိန်းကျော်ရှိနေပြီးပြည်သူတွေရဲ့နေအိမ် 2000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ကထုတ်ပြန်ထားပါဗျခင်ဗျာ။
လူမျိုးစုသုံးဘွဲ့ရဲ့နိုင်ငံတကာကိုတောင်းဆိုချက်ကိုငင်းချမ်းပြတ်သွားတာပါရန်ကုန်မန္တလေးလက်မကြီးတစ်လျှောက်တီရော်တွေကဒေသခံတွေဘာရီရင်ဆိုင်နေရတယ်လဲဆိုတာနဲ့ဒေါန်ဆန်းစုကြည်တရားခွင်အခြေအနေတွေမကြခင်သိရပါမယ်အခုဆက်ပြီးလွိုင်ကော်မျိုးဘက်ဒီကနေ့အခြေအနေဘယ်လိုရှိလဲဆိုတာကြည့်ရအောင်ပါဒီအပြင်နဲ့လွိုင်ကော်မျိုးနဲ့ဒီမော့ဆူမျိုးဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားဒီကနေ့ဇန်နဝါရီလ20ရက်နေ့မှာလဲတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒါဇန်ပိုင်းကလေးကတိုက်ပွဲတွေဖြစ်နေခဲ့တဲ့လွိုင်ကော်မျိုးမှာသွေးထွက်တန်ယုံနဲ့တည်ဆုံနေသူအလောင်း73လောင်းအထိတွေ့ခဲ့ရတယ်လို့လူမှုကွန်ရက်အတင်းကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုဒေါက်ကင်ဆိုးဝင်းကပြောပြပါမယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်နေကြတယ်။တရားပြည်နယ်တွေကလိုက်ကော်မြို့မှာဒီကနေ့ဇန်နဝါရီလ27ရက်နေ့မှလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။လိုက်ကော်မြို့မိုင်းလုံးရပ်ကွက်ဘက်ကတိုက်ပွဲတွေပြင်းထန်ပုံရပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေကြားနေရတယ်လို့လိုက်ကော်မြို့ကတန်ဃာတစ်ပါးကမိန့်ပါတယ်။ရိုက်ကော်နဲ့ဒီမိုဆူမျိုးကြားကစံပြ6မိုင်ကျေးရွာဘက်မှာလဲတိုက်ပွဲတွေဖြစ်နေတယ်လို့အခုလိုမိန်ပါတယ်
။ဒါနဲ့6တဲ့လက်ကော်မျိုးလက်သမူအမြောက်တကနေပြီးတော့မှဟိုးဒေါငါခါဖက်ကိုလမ်းထူတာ။အဒေါငါခါဖက်ကိုလမ်းထူနေတယ်။ခုနကတော့အဲ့6မိုင်ဟိုဖိတ်ဖက်မှာတိုက်ပွဲဖြစ်တယ်ကောနော်။တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်ပြီးရင်ဒီကနေအမြောက်နဲ့လမ်းထူကြတာကိုအမြောက်တကနေအဲ့ကိုလမ်းထူကြတာအဲ့လိုမျိုးပဲ။အဲ့ခုနကတော့အဲ့မိုင်းလင်းဖက်မှာမိုင်းရောတဲ့ဟော်ဖိတ်ကမရင်းလေတိတ်မရင်းအဲ့လေတော့ဖက်တယ်ပဲဆိုတော့ခုနကတော့အဲ့မိုင်းလုံးဟော်ဖိတ်ဖက်ကြားလာတယ်တိုက်ပွဲကအာဘီဂျီတာမေစစ်သမတ်တာမေအစုံနဲ့ပေါ့အ
ဲ့ဒီနေရာဒေသတစ်ဝိုက်တွေမှာစစ်တပ်နဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနေစဉ်ဆိုသလိုတိုက်ပွဲတွေရှိနေတာလို့ဒေသခံတွေကပြောပါတယ်ဒီမိုးဆွေမြို့နယ်စံပြ6မိုင်ကျေးရွာမှာဒီကနေ့တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့ဟုတ်ပြီအင်ကြီးဘေးလွရာကိုထွက်ပြေးတိတ်ဆောင်နေရတဲ့ဒုက္ခပြေတယောက်ကအခုလို့ပြောပါတယ
်။6မိုင်ဖက်မှာလည်းခဏခဏတိုက်ွက်ဖြစ်တယ်။6မိုင်မှာကတော့အလိုနေတဲ့လူတော့မရှိတော့ဘူးရှင်။ခေါင်းကြီးတောင်းမှနေရတာလို့အလိုတဲထိုးနေရတာလို့အဲ့လိုမျိုးပဲနေရတယ်။အနေစရာတွေဘာတွေတော့ခက်ခဲရှိရဲ။စားတော့ကျတော့လည်းသူများလာလူတွေဟာတွေအလုံးကြီးကြတော့ဒီအဆင်ပေါ့။သူများကလူတွေဟာတွေရဲစားတော့တာတော့ဒီရတာတော့အဲမချေတဏျာပြီးတဏျာတော့ပြောင်းချွေရတယ်အဲ့လိုတဏျာလည်းအတူတကြတော့မနေရအောင်ဖြစ
်ဇန်နဝါရီလဇန်ပိုင်းကလေးကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပေါ်နေတဲ့လိုက်ကော်မြို့မှာတော့လူသေအလောင်းတွေတွေ့ရှိရတာအခုဆိုရင်73လောင်းတောင်ရှိသွားပြီလို့အလောင်းတွေကိုကုညီမြေမြုပ်ပေးနေတဲ့ဒုမှုကုညီအတင်းကအခုလို့ပြောပါတယ
်လူတို့ဆို73လောင်းပေါ့နော်73လောင်းလောက်တော့ရှိသွားဖြစ်ပါတယ်ဒီထက်တန်ယုံတော့တွေ့ရတယ်လမ်းနေမှာကတော့များတယ်ဗျအဲ့ဒီမှာကတော့3ဦးလောက်တော့တွေ့တယ်
တိတ်ပွဲဖြစ်ပွားခဲ့တယ်မိုင်းလုံးရက်ွက်ဒုံးဥခုရက်ွက်မင်္ဂလာရက်ွက်လက်ဘော်ဝိုင်းရက်ွက်ပြီးမှအလောင်းတွေအများဆုံးတွေ့ခဲ့ရတယ်လို့ဆိုပါတယ်ဒ တရားပြည်နယ်ကတိုက်ပွဲတွေအတွင်းစစ်တပ်ကလေရင်ကနေလဲတိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်တာတွေမရှိတဲ့အချိန်မျိုးတွေမှာလည်းရဲသားတွေရှိတဲ့ဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်ဒီတစ်ပတ်ထဲမှာပဲဒီမော့ဆိုမြို့နယ်နဲ့ဖူးဆိုမြို့နယ်ကရာယီစစ်ဆောင်စခန်းတွေရှိရာကိုစစ်လေရင်နဲ့ဘုံကျဲလို့အပြစ်မဲ့အရသာငါးဦးရဲ့မင်းတေဆုံးခ
ကျွန်တော်တို့ရဲ့ဒီကနေ့အချိန်ဒီဒေါက်ခင်ဆိုဝင်းပြောပြသွားတာပါ။ဒေါ်ဆန်းစုကြည်နောက်ထပ်ဘာမှုတွေနဲ့ဆွဆွဲပြီးတော့တရားစွဲထားခံရပြန်လဲဆိုတာပြောမပြခင်။ရန်ကုန်မန္တလေးလက်မှတ်ကြီးတစ်လျှောက်ကြေးရွာတွေကဒေသခံတွေအခြေအနေကြည့်အောင်ပါ။ စကိုင်းတိုင်းကမုံရွာမန္တလေးလက်မှတ်ကြီးတစ်လျှောက်မှာရှိတဲ့ကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းကစပြီးဝင်ရောက်ရှာဖွေရှင်းလင်းခဲ့တယ်လို့တရားစောက်ကကွန်ရက်စိုက်ပျိုးကြံတွေနဲ့တိုင်းတချို့ကိုလည်းမိစုဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားဆန်ကားရောက်လောက်ကိုမနက်ပိုင်းတုန်းကတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းမှာတော့ပြန်လွတ်ပေးခဲ့တယ်လို့လည
ကိုစစ်ကောင်စီတပ်တွေကဒီနေ့ဇန်နဝါရီလ22ရက်တောက်ချာနေမနက်ပိုင်း7နာရီဝန်းကျင်လောက်ကတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်သားတွေရွာထဲဝင်လာချင်းလမ်းပေါ်မှာတွေ့တဲ့အမျိုးသားတချို့မနက်ကဖမ်းဆီးခံခဲ့ကြရပါတယ်။လမ်းတစ်လျှောက်ကကွန်းရွယ်ဆိုင်ပြိုးချံတချို့ကိုလည်းမိရှုဖျက်ဆီးထားတယ်လို့ပြောကြပါတယ်။မုံရွာမန္တလေးလမ်းမကြီးတစ်လျှောက်မှာရှိတဲ့မုတ်ပေါကြီး၊မအူ၊မြေနေ၊မင်းရွာ၊အောင်သာ၊တောင်ပုံ၊တရေကုန်းရွာတောင်မြောက်၊မုံရွေးကြေးမုံစားတဲ့ခြေရွာ၉ရွာလောက်ကိုဝင်ရောက်ရှာဖွေဖမ်းဆီးရတယ်လို့ခဲ့တာဖြစ်တယ်လို့မြေနေရွာကဒေသခံကပြောပြပါတယ်
။လူငယ်တွေဖမ်းသွားတာကတော့အခုကျွန်တော်တို့အခုရွာတွေနဲ့တွေ့မှဆိုရင်တော့အခုကျွန်တော်တို့ထားပါတော့ဒီမြေနေရောက်တဲ့မြေနေမှာတွေ့တဲ့ဆိုင်ရအခုမြေနေမှာအခုဟိုဖမ်းလိုက်လူတွေကမနေ့က6လောက်ပါမယ်ပြအခုကျန်တဲ့ဟိုတောင်ပုံဘတ်တို့မင်းဝဘတ်တို့ကလည်းသူတို့ကချစ်ချင်းစိတ်ကောင်းထိုးတော့ကျတော့ချစ်ချင်းခေါ်သွားတာ၄ပါတယ်အခုအဲ့လူတွေတွေအကုန်လုံးကသူတို့နဲ့ချစ်ချင်းသူပြန်ပါသွားတယ်အခုမိုးအခုမဟုတ်မုံပေါကြီးကြောင့်မှပြန်လွတ်မယ်လို့ပြောတယ
်မနေ့ပိုင်းကလမ်းတစ်လျှောက်စစ်တပ်ကဖမ်းဆီးခေါ်သွားတဲ့လူငယ်15ယောက်ဝန်းကျင်လောက်ညနေပိုင်းမှာတော့ပြန်လွတ်လာကြတယ်လို့နောက်ဒေသခံတဦးကတော့ပြောပါတယ်ကိုရွယ်ဆိုင်ချံတွင်မိရှုဖြက်စီးခံရတာနဲ့ပတ်သက်လို့ရွာကန်တူကလည်းခုလိုပြောပါတယ
်။အဲ့မဟုတ်ဘက်မှာလည်းကိုညက်နေတော်တော်များများမိရှုခဲ့တယ်။အခုကျွန်တော်တို့ပြည်တော်ဝန်6ချက်လောက်ကတော့လည်းတော့ရှိမှာဗျာ။ဒီကိုညက်နေကိုမိရှုတာချုပ်ပြီးတော့အခုကျွန်တော်တို့အဲ့မဟုတ်ဘက်နေပြီးတော့တောက်လျှောက်ကျွန်တော်တို့ပေလန်းအနောက်ဘက်တောက်လျှောက်ကြည်ကျင်းစင်းပြီးတော့ဒီကအခုကျွန်တော်တို့နေနေရွာလေးဆိုလည်းဝင်းမွေသွားတယ်လေ။မွေတယ်မွေတယ်ဆိုတော့ဘလို့တော့အနေရတော့မပြူဘူး။ကြည်ကျင်းဆက်လျှောက်တာကျွန်တော်တို့တောင်းအခုတောင်ဘယ်ထိပြောမလဲဆိုတော့ကျွန်တော်ဒိုဂိတ်ရှီတောင်ဒိုဂိတ်ကြီးပေါ့ဒီရှီတောင်ဒိုဂိတ်ကြီးအဲဒီမှာတနေကုန်အဲ့လိုဂျွာတင်ပတ်လေအဲ့လိုချင်းချင်းလျှောက်ပြီးတော့အဲ့ဒါသွားပြီးမှအခုညနေခင်းညနေခင်းတော့အခုနှစ်ချက်ခွဲ3နာရီလောက်မှဒီဘက်ကိုပြန်လာတာ
စစ်ကောင်စီတပ်တွေဝင်ရောက်တဲ့လက်တစ်လျှောက်မှာတောင်သူတွေရဲ့ကုန်းချံ6ချံတောင်းနဲ့တဲအိမ်တချို့မိရှုဖြက်စီးခံခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ်အခုအချိန်ကတောင်သူတွေအတွက်ကွန်းဈေးကောင်းရချင်းရောင်းရချင်းဖြစ်ပြီးတော့ကွန်းချံတချံဟာကာလပေါက်ဈေးအရဆိုရင်300ဝန်းကျင်လောက်ရှိတယ်လို့သူတို့ကခန့်မှန်းပါတယ်။အခုလိုမျိုးစစ်သားတွေတရွာဝင်တရွာထွက်ရှာဖွေရှင်းလင်းနေတာကြောင့်ရွာသားတွေထွက်ပြေးနေကြရတဲ့အခြေအနေကိုလည်းကိုယ်တိုင်ထွက်ပြေးခဲ့သူကပြောပြပါတယ
်။ထွက်လာပြီးကြားနေလို့ဟိုဆောင်ကြတဲ့လူကလည်းဆောင်ကြတာပေါ့လေအဲ့လိုတော့ရှိတယ်။တချို့ကလည်းမဆောင်မနဲ့အိမ်ထဲမှာနေပေါက်ပိတ်ပြီးတော့အိမ်အလုံးပိတ်ပြီးတော့အဲ့လိုနေကြတဲ့ဟာကြီးလည်းရှိတယ်။ဒီဘက်မှာညာတော့ဒီတော်လေးဘက်ညာလည်းဆောင်ရတယ်။အခုညနေခင်းသူတို့ပြန်ပြီးဆိုတော့ပြန်တဲ့လူတွေရှိရောရှိတယ်မပြန်နေဘဲနဲ့စောင့်နေတဲ့လူတွေရှိရောရှိတယ
်။ဆီယနာတိမ်မှုစန့်ကျင်သူတွေအကောင်နဲ့မုံရမျိုးမှာစစ်သားတွေအင်အားအများအများတက်ဆွဲထားတယ်လို့မုံရမျိုးတွေနဲ့မဝေးတဲ့ကျေးရွာတွေအပေါ်စစ်တပ်ကနေမြေရှင်းလင်းမှုတွေကိုစတင်လုပ်နေတာဖြစ်ပါတယ်။ဇန်နဝါရီလ18ရက်နေ့ကလည်းမုံရမျိုးနဲ့ကက်ရဲလဲစင်စံပြကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ခဲ့လို့၄ယောက်တိစုံခဲ့ပါတယ်ရှင်။
မိုးရမန္တလေးလက်မကြီးတစ်လျှောက်ကြီးရွာတွေကဒေသခံတွေအချင်းကြီးမဆုမျက်မှုပြပြသွားတာပါခင်ဗျာ
virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ် ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇာကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇာတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုယ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာပြန်ပြန်နိုင်စေတာမျိုးလုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့သိတ်ကိုအန္တရာယ်ကြီးပါတယ်ကိုဗစ် -19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့ကကိုဗစ် -19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်
အခုဆက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမရနဲ့ဝန်ကြီးတစ်ပါးတို့ကိုအမှုတွဲပြီးဗာမှုတွေနဲ့ဆွဲချက်တင်ထားတယ်လို့ပြောပြပါမယ်။ကြဟရင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးအင်တော်ဒီအစိုးရသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေရုအပေါ်ဆွဲဆိုထားတဲ့အာဂရိမှုအသစ်၅မှုရဲ့တရားလိုကိုလာမယ့်ရုံးချိန်မှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။ဒီကနေ့နေပြီးတော့အထူးတရားရုံးဌာနဝယ်မှာတော့အရင်ကတည်းကတရားစွဲထားတဲ့အာဂရိမှု၄မှုတွဲတရားလူဘက်ကနေတက်တည်ထွက်ဆိုပြီးမဲ့သူမလာလို့ကြားနာစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူး။ဒေါ်ဆန်းစုကြည်ပေါ်တရားစစ်ဆေးမှုအကြောင်းအရာတွေနောက်ဆုံးသိထားရသလောက်ရန်ကုန်ကလာတဲ့တရင်ကိုမက်ကင်ဖြူတွေကပြောပြပါမယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂရိလိုက်စားမှုဆဲမှုလုံးအတွက်နေပြီးတော့အထူးသီးသန့်တရားရုံးမှာဒီကနေ့ရုံးထုတ်ပါတယ်။အစိုးပိုင်းတွေကအာဂရိလိုက်စားမှုရဲ့တရားစွဲထားတဲ့ငားမှုနဲ့မကြခင်ထပ်တိုးတရားစွဲထားတဲ့ငားမှုတို့အတွက်ဖြစ်ပါတယ်။ရန်ကုန်နဲ့နေပြီးတော့မှဒေါက်ကင်ဂျီဖောင်ဒေးရှင်းအတွက်နေနေရယူမှုမြေနီယာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆက်နွယ်တရားစွဲထားတဲ့လေးမှုအတွက်ဒေါက်ကင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတယောက်ဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုတက်တည်ထွက်ဆိုဖို့တရားလိုဘက်ကခေါ်ထားပေမဲ့သူရောက်မလာတဲ့အတွက်အမှုမစစ်ဖြစ်ခဲ့ဘူးလို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VW ကိုပြောပါတယ်
။ဒီကဘာပေါ့ဘာတော့သူကဘာလို့ရမစစ်ဖြစ်ဘူးတက်တည်မလာလို့တမန်သာဒီမဖြစ်တော့ဆိုတော့မစစ်ဖြစ်ဘူး။မတူရတော့တမန်သာဒီမဖြစ်ဘူးလို့ပြောတာ။တမန်သာဒီမဖြစ်ဘူးဆိုတော့မလာပါဘူးနော်။ဘာတော့ဒီနေ့ပေါ်ဟက်သူတိကရတော့ဒီနေ့မဝတ်တယ်။မဆက်ရှင်လို့ကြော်တယ်သူတို့မသိဘူးသူတို့လည်းလေးရည်ချင်းမှန်းလို့ပြောတယ်။လေးရည်မှုတစ်တည်းကျေလို့ဆက်တယ်။အမှုအောင်ကတော့မင်းချင်းပေါ့သင်ပြရမယ်ထားတာ။ဆက်ပြီးတော့မင်းချင်းလို့ဆက်မယ်။
ရဟရင်ငားရံဝယ်ယူတဲ့ကိစ္စတွေအပါအဝင်ဒေါ်ဆန်းစုကြည်အပေါ်နောက်ထပ်အာဂရိလိုက်စားမှုငားမှုတရားစွဲထားတယ်ဆိုတာသိရပေမဲ့သူရဲ့ရှေ့နေတွေအနေနဲ့အမှုတွေအကြောင်းဘယ်သူ့ကိုမှမပြောရဘူးလို့စစ်ကောင်စီကတားမြစ်ထားတာကြောင့်အသေးစိတ်တော့မသိရပါဘူး။ဦးဝင်းမြင့်ဒေါက်တာဝင်းမြတ်အီတို့နဲ့ဒေါ်ဆန်းစုကြည်ကိုဘယ်လိုအမှုတွဲထားတယ်လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုအဖြစ်တရားစွဲတယ်ဆိုတာကိုပဲသိရပါဗျ။ဒီကနေ့ရုံးချင်းမှာအဲ့ဒီအမှုတွေအတွက်ဒေါ်ဆန်းစွကြည်တို့ဘက်ကခုခံခြေပါမဲ့အမှုလိုက်ရှေ့နေစရင်တင်ပြခဲ့တာကိုတရားရုံးကလက်ခံတာကြောင့်နောက်တစ်ချိန်ရုံးချင်းကြရင်တရားလိုတွေကိုစတင်စစ်ဆေးတော့မှာဖြစ်တယ်လို့သိရပါဗျ။နောက်တစ်ချိန်ရုံးချင်းကိုတော့သတင်းတစ်ပတ်ကြာဖြစ်တဲ့ဖေဖော်ဝါရီလ၄ရက်နေ့ကိုချိန်ထားပါဗျ။ဒေါ်ဆန်းစွကြည်ဟာအခရီးလိုက်စားမှုဆဲမှုအပြင်နိုင်ငံတော်လူ့ဝက်ချက်အဥပဒေချိုးဖောက်မှုနဲ့လည်းတရားရင်ဆိုင်နေရတာပါ။အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြအောင်လုပ်တဲ့ဆိုပြီးတရားစွဲခဲ့တဲ့905ခါခွေအမှုတဘာဝပေးအန်ရဲ့အမှုနှစ်မှုပို့ကုန်တွင်းကုန်အမှုနဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုစုစုပေါင်း9မှုအတွက်ထောင်ဒဏ်6နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။သမရဦးဝင်းမြင့်ဟာလည်းပုံမှန်905ခါခွေနောက်တဘာဝပေးပုံမှန်တို့နဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ခံထားရပါတယ်ရှင်
။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ရင်ဆိုင်နေရတဲ့အမှုအခင်းနောက်ဆုံးအချိန်ကြီးမက်ကင်ဖြူတီတွေ့ကြသွားတာပါ။အကြခင်အစီအစဉ်တွေ့ရပိုင်းကိုထုတ်လင်းမှာဖြစ်ပြီးမြို့သမီးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုထုတ်လင်းမှာဖို့ဆက်လက်ကြည့်ရှုနားဆင်ပါခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ရဲ့တောက်ကြညာပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေနဲ့အတူတရင်ချင်းကျုပ်ကိုနားဆင်ရပါမယ်။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်အောင်ပါ။ ဗုဒ္ဓသာသနာမှာအမျိုးသမီးတွေယဟန်ဘဝခံယူခွင့်ဘေကုနီသာသနာတစ်ချိန်ကရှိခဲ့ဘူးပဲ။နောက်ပိုင်းဒီအစဉ်လာပြောက်ွယ်သွားခဲ့ပြီးတဲ့နောက်နှစ်ပေါင်း1000လောက်အကြာအခုခါမှာတော့ဒီသာသနာပြန်လည်ထွန်းကားရေးကျိုးပန်းသူတွေရှိလာပါတယ်။ကမ္ဘာပေါ်မှာရှေးအကြဆုံးကိုယ်ွယ်ယုံကြည်မှုဘာသာတရားတွေကတစ်ခုဖြစ်တဲ့ဗုဒ္ဓဘာသာမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူယဟ ဒီနေ့ဇန်နဝါရီလ22ရက်တောက်ဆောင်နေ့မနက်ပိုင်းရှင်းနိုင်ဝင်းကျင်လောက်ကအခုပထမဆုံးအပိုင်း၁ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ပြထားပါရခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.လူငယ်တွေနှစ်ပေါင်းထောင်ချီဗုဒ္ဓဘုရားရှင်သက်တော်ထင်ရှားရှိစဉ်ကအမျိုးသမီးတွေယဟန်ခံွေပြုတဲ့ဘိက္ခုနီသာသနာထွန်းကားခဲ့ပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဒီသာသနာကွယ်ပြောက်သွားခဲ့ပြီးအဲ့ဒီလိုကွယ်ပြောက်ပြီးတော့နှစ်ပေါင်းတစ်ထောင်လောက်အကြာလူငယ်တွေဆင်းစုနှစ်အနည်းငယ်အတွင်းမှာတော့ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအမျိုးသမီးတွေကြိုးပမ်းလာခ
ဘိက္ခုနီယဟန်တတ္တလောကမဟာသီဝိလေပါပါတယ်သူကတော့ဆေကျော်တဲ့အရွယ်တက္ကသိုလ်ကျောင်းတက်နေတဲ့အချိန်လူတယောက်ထံကနေဗုဒ္ဓရဲ့တရားတော်တချို့ကိုနှာကြားဝင်ရခဲ့ပြီးအဲ့ဒီအချိန်ကလေးကဗုဒ္ဓရဲ့တရားတော်ရင်းနောက်ကိုလိုက်ပါရှာမင်းရင်ကနေနောက်ဆုံးဘိက္ခုနီသာသနာရဲ့ဝင်ရောက်ခဲ့တာလို့မိကြပါတယ်
When
I heard this teaching
on the Four Noble Truths, it had such kind of gravitas.
I, as a young teenager, then said, can I do that too?
I said,
အဲ့တော့အရှင်ဘုရားကလည်းနေပါအောင်ပေါ့မူရင်းသာသနာပေါ်မှာဘိက္ခုယဟန်ရောဘိက္ခုနီယဟန်မယောဒန်းတူယဟန်ဘဝခံယူခွင့်ရှိတာပဲဒီအခြေအနေဘာကြောင့်ပြောင်းသွားခဲ့တယ်လဲဆိုတွေးမိပါတယ်ဒါကိုနားလည်ဖို့ဘဝရဲ့အခြေအများစုပေးပြီးတော့လေ့လာဖြစ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအရှင်တတ္တလောကမဟာသီဝိတို့လိုဘိက္ခုနီတို့အခုချိန်မှာရှိတယ်လို့မြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာတော့တုံတ ဘာသာကိုအထူးပြုလေ့လာပြီးတက္ကသိုလ်ဖွဲ့ရခဲ့တဲ့ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ
်။ I finished my education both in Canada and India with my thesis.
ကနေဒါနဲ့အိန္ဒိယနိုင်ငံတွေမှာတက္ကသိုလ်ဖွဲ့ယူခဲ့ပါတယ်။တိလရှင်တွေလိုက်နာရတဲ့သာသနာစည်းကမ်းတွေအကြောင်းကိုနှိုင်းယှဉ်လေ့လာတဲ့စာရင်းတွေကိုလည်းပြုစုခဲ့ပါတယ်။သူရဲ့မေတော်ကတော့ထိုင်းနိုင်ငံရဲ့ပထမဆုံးမဟာယနတိလရှင်တစ်ပါးဖြစ်ပြီးတိလရှင်ကျောင်းတစ်ကျောင်းကိုဥဆောင်လက်ပတ်ခဲ့သူပါ။ဒါကြောင့်အရှင်ဓမ္မနန္ဒကိုလည်းမေတော်ဖြစ်သူကသူမရှိတော့တဲ့နောက်ပိုင်းမှာသူ့ရဲ့တိလရှင်ကျောင်းကိုဆက်ပြီးတော့ထိမ့်သိမ်းစေခြင်းခဲ့တာပါ။ဒါပေမဲ့အဲ့ဒီအချိန်လုံးကသာသနာပေါင်းမှာအပြည့်အဝမြုပ်နှံဖို့အတွက်သူအစဉ်သင့်မဖြစ်ခဲ့တာကြောင့်တိလရှင်လည်းမဝစ်ခဲ့သလိုသမဆက်တက္ကသိုလ်ရဲ့တသနိကနဲ့ဘာသာရေးဌာနမှာတက္ကသိုလ်ဆရာမအဖြစ်နဲ့28နှစ်ကြာအလုပ်လုပ်ခဲ့ပါတယ
်။ During that time I was already hosting this Dharma program.
အဲ့ဒီအချိန်တုန်းကဓမ္မသင်တန်းတွေကိုလည်းပို့ချခဲ့ပါတယ်။ဒီမတိုင်ခင်အချိန်တုန်းကတော့ဒီလိုရုပ်သံကနေပြီးတော့တရားဓမ္မပို့ချတာကိုအမျိုးသားရဟန်းတွေကပဲလုပ်ခဲ့တာပါ။ဒီလိုအချိန်မျိုးကိုလည်းအားလုံးကနေသားကြနေပါတယ်။ဒါပေမဲ့တရားသားမှာတော့သင်တန်းအတွက်မိကပ်လင်းနေတဲ့အချိန်မှာကိုကိုကိုမှန်နေမှာပြန်မြင်နေနေမိကုန်းတစ်ခုပေါ်လာတယ်။ငါဒါမျိုးဘလောက်ကြာကြာဆက်လုံနေမှာလဲဆိုတဲ့အတွေ့နဲ့ကိုပါတာဖင်တတ်နေပါရဲ့။အဲ့ဒီအခိုက်အတန့်ကတော့ဆုံးဖြတ်ချက်တစ်ခုချဖို့အချိန်ဖြစ်ခဲ့တာပါပဲ။အဲ့ဒီဆုံးဖြတ်ချက်နဲ့ပဲဘေကုနီသာသနာရေးကိုသူဝင်ခဲ့တာပါ။ဗုဒ္ဓကိုတော်တိုင်က အမျိုးသားယဟန်နဲ့အမျိုးသမီးယဟန်မှဘိက္ခုနဲ့ဘိက္ခုနီဆိုပြီးတော့နှမျိုးစလုံးကိုလက်ခံခဲ့တယ်ဆိုတာရှေးဟောဗုဒ္ဓဘာသာကျမ်းတွေမှာဖော်ပြထားတာတွေ့နိုင်တယ်လို့ဒီဘိက္ခုနီတွေကမိန့်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်လောက်အထိဘိက္ခုနီသာသနာထွန်းကားခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အထူးသဖြင့်ထေရဝါဒဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့သီယူလင်္ကာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတိသာသနာပြောက်ကွယ်သွားခဲ့တာပ
ါ When I was a young person then entering into Buddhism the situation was
အစ်ပြားကငယ်ဘဝမှာပဲဗုဒ္ဓဘာသာနဲ့ဝင်ခဲ့တာပါအဲ့ချိန်တုန်းကထေရဝါဒဗုဒ္ဓဘာသာမှာဘိက္ခုနီဆိုတာမရှိတော့ပါပဲတောင်နဲ့တောင်အရှနိုင်ငံတွေမှာထေရဝါဒလမ်းကျင်တဲ့အကြီးကျင့်ကြံတဲ့အမျိုးသမီးဘိက္ခုနီတချို့ရှိပေမဲ့သူတို့ဟာအရှေ့အာရှဗုဒ္ဓဘာသာလမ်းစဉ်ကိုယူပြီးတော့ဘိက္ခုနီယဟန်ခံကြတာပါသူတို့အတွက်ဘိက္ခုနီယဟန်အဖြစ်ခံယူဖို့ကအဲ့ဒီအချိန်မှာအဲ့ဒီနည်းပဲရှိပါတယ်ထို့ကြောင့်1996ခုနှစ်နဲ့1998ခုနှစ်တွေမှာတိရွေ့လင်ကအိန္ဒိယနဲ့တခြားနိုင်ငံတွေကအမျိုးသမီးအတော်များများဟာဘိက္ခုနီယဟန်ဝတ်ချင်တဲ့ဆိုရင်အရှေ့အာရှဗုဒ္ဓဘာသာလမ်းစဉ်နဲ့အညီသာဝတ်ကြပါတယ်အဲ့ဒီလိုဝတ်ဖို့အတွက်အိန္ဒိယနိုင်ငံကိုသွားကြရတာပါ1998ခုနှစ်မှာမှတိရွေ့လင်္ကာနိုင်ငံမှာထေရဝါဒလမ်းစဉ်နဲ့အညီဘိက္ခုနီယဟန်ဝတ်ခွင့်ပြန်လည်ရရှိလာခဲ့ပါတယ်ဒီလိုခွင့်ပြုချက်ရလာခဲ့ပြီးတဲ့နောက်2002နဲ့2003ခုနှစ်ကာလတွေမှာထိုင်းမြန်မာဗီယက်နမ်စတဲ့အရှေ့တောင်အာရှနိုင်ငံတွေကဘိက္ခုနီယဟန်ဝတ်ကျင်ကြတဲ့အမျိုးသမီးတွေဟာတိရွေ့လင်္ကာနိုင်ငံကိုသွားရောက်ပြီးယဟန်ခံကြရပါတယ်ဘိက္ခုနီဘုံဝခံယူဖို့ဆုံးဖြတ်ထားတဲ့အရှင်တမန်နန္ဒလည်းအဲ့ဒီအချိန်ကတာမန်အမျိုးသမီးချက်ဆူမန်ကဗီစင်းဘုံဝနဲ့2000ခုနှစ်မှာသီရိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နောက်နှစ်နှစ်အကြာ2003ခုနှစ်မှာသူဟာထိုင်းနိုင်ငံမှာပထမဆုံးဘိက္ခုနီယဟန်ဖြစ်လာပါတယ်။ဒါပေမဲ့ဒီပေါ်တုံ့ပြန်မှုတွေကတော့ပြင်းထန်ခဲ့တာပါ။သတင်းစာတစ်ခုကသူ့ရဲ့အကြောင်းကိုနှစ်လလောက်ရေးသားဖော်ပြခဲ့တယ်လို့အစိုးမြင်တုံ့ပြန်မှုတွေအများပြားရှိခဲ့တယ်လို့အရှင်တမန်နန္ဒကသူ့ရဲ့အတွေ့အကြုံကိုမိန့်ပါတယ်။ဘုရားဗျာရှင်လက်ထက်ကဘိက္ခုယဟန်ဘိက္ခုနီယဟန်မဥပဒကတကဥပတိကမတကမဆိုပြီးလူမျိုးရှိခဲ့ပေမဲ့ထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့သူ့ရဲ့မွေးရမည်ထိုင်းနိုင်ငံမှာကတော့အမျိုးသမီးတွေဘိက္ခုနီယဟန်ခံခွင့်ညစ်ပယ်ခံရတော့မယ်လို့အရှင်တမန်နန္ဒကမိန့်ပါတယ
် Women do not have role model
အမျိုးသမီးတွေအတွက်ကဘာသာရေးမှာသူတို့စံထားနိုင်တဲ့သူမရှိဘဲနဲ့ဖြစ်နေပါတယ်တကယ်တော့ဒီလိုရှိဖို့ကအင်မတန်ကိုအရေးကြီးပါတယ်
ထိုင်းနိုင်ငံမှာတန်ခါအဖွဲ့အစည်းကို Council of Elders လို့ခေါ်တဲ့တက်ကြီးဝါကြီးများအဖွဲ့ကအဓိကထိန်းချုပ်တာဖြစ်ပြီးဒီအဖွဲ့ရဲ့အဆုံးအဖြတ်ကိုပဲအားလုံးကခံယူကြရတာဖြစ်တယ်လို့လည်းသူကမိန့်ပါတယ
် When we were ordained this Council of Elders made a pronouncement
ယဟန်မာဖြစ်ခံယူတာကိုတော့ဒီတက်ကြီးဝါကြီးကောင်စီကလက်မခံဘူးလို့ထုတ်ပြန်ပါတယ်ဒီလိုလက်မခံတဲ့အတွက်အစိုးရကလည်းအတိမှန်မပြုပါဘူး
ထိုင်းနိုင်ငံမှာ1928ခုနှစ်ကစလို့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုယဟန်တန်ခါတွေကယဟန်တက်ခွင့်မပြုရဘူးလို့တန်ခါကောင်စီကတားမြစ်ထားတာပါ။ဒါကြောင့်ထိုင်းနိုင်ငံမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီယဟန်ဝတ်ခွင့်ရဖို့ခက်ခဲခက်ခဲကြိုးပမ်းကြရပါတယ်။အတားအဆီးခက်ခဲတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအတွက်ထိုင်းအမျိုးသမီးတွေကြိုးပမ်းနေတာကိုကိုယ်တိုင်တွေ့ခဲ့ရတဲ့ဘိက္ခုနီမဟာမိတ်အဖွဲ့ Alliance of Bhikkhunis ကိုတည်ထောင်ခဲ့သူဆူဇန်ဖန်ဘရုတ်ကအခုလိုပြောပြပါတယ်
။ But when I met them I was stunned at the situation in Thailand.
သူတို့နဲ့တွေ့တဲ့အချိန်ထိုင်းနိုင်ငံကခြေလေးကိုသိရတဲ့အခါမှာမယုံနိုင်လောက်အောင်ဖြစ်ခဲ့ပါလေ။ဘိက္ခုနီသာသနာပြန်လည်ထွန်းကားဖို့သူတို့ဘလောက်တောင်ကြိုးစားနေကြရလဲဆိုတာကိုကျွန်မစတင်လာခဲ့ရပါလေ။ထိုင်းဘိက္ခုနီတတော်များများကအသိဉာဏ်ကြင်ကမှဘိက္ခုနီယဟန်ဝေခွင့်ရထားတဲ့သူတွေဖြစ်ပါတယ်။ထိုင်းနိုင်ငံမှာဘိက္ခုနီယဟန်ပေါင်းကိုဝင်နေဆိုတဲ့ကိစ္စကအခုမှအစပြောနေခြင်းဖြစ်ပါတယ်။အခုတော့တင်းမာမှုတွေလည်းရှိနေကြပါ
။ဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေအတွက်သူတို့နေထိုင်တဲ့နေရာဒေသပေါ်မှာမူတည်ပြီးအခက်အခဲတွေကြုံကြရတာကိုတွေ့ရတယ်လို့သူကပြောပြပါတယ်။သူပထမဆုံးတွေ့ခဲ့တဲ့ဘိက္ခုနီယဟန်အေယာခေမကတော့ဩဇာရှိန်ဝါကြီးတဲ့ဘိက္ခုနီတစ်ပါးဖြစ်ပြီးဂျာမနီနိုင်ငံမှာတရားစခန်းတစ်ခုဖွင့်ထားတယ်လို့သီရိလင်္ကာနိုင်ငံမှာလည်းသီလရှင်ကျောင်းတစ်ကျောင်းကိုဖွင့်ထားတဲ့သူပါအမျိုးသမီးတွေဘိက္ခုနီယဟန်ဝတ်တာကိုကူညီပေးတဲ့နိုင်ငံတကာအဖွဲ့အစည်းစัจ जा တိတာကိုတည်ထောင်ခဲ့တဲ့သူတွေထဲမှာလည်းထင်ရှားတဲ့ဘိက္ခုနီတစ်ပါးအဖြစ်ပါဝင်ပါတယ်ဒီလိုဩဇာရှိန်ဝါကြီးမာတဲ့အများကြီးညိုလေးစားထောက်ခံတဲ့ဘိက္ခုနီတချို့ရှိတယ်လို့တစ်ချိန်ထဲမှာလည်းဘိက္ခုနီအဖြစ်ခက်ခက်ခဲခဲရည်တည်နေရတဲ့ထိုင်းနိုင်ငံကအမျိုးသမီးတွေကိုတွေ့ရတဲ့အခါမှာသူတို့ကတော့မယုံနိုင်စရာအခြေအနေစဉ်းစားစရာတွေဖြစ်ခဲ့ရတယ်လို့ဆူဇန်ဖန်ဘရုတ်ကပြောပါတယ်
။ People who call themselves Buddhists
ကိုကိုကိုဗုဒ္ဓဘာသာဝင်မှလို့ပြောနေတဲ့သူတွေအနေနဲ့ဒီလိုအခြေအနေမျိုးကိုဘယ်လိုများလက်ခံထားကြတာလဲ။ဗ
ဒေါက်တာရဲ့လမ်းစဉ်ရွေချက်ကိုသူတို့မှားရင်ကောက်ယူနေရဲဆိုတာကိုမသိကြတော့ဘူးလားဆစစံဖန်းပုကအခုလိုမင်းကိုချုပ်ပေးမယ်လို့လဲဘေကုနီသာသနာကိုလက်မခံတဲ့သူတွေကလည်းအများပြားရှိနေသေးပါဒီလိုလက်မခံကြတဲ့သူတွေအများစုရှိနေတဲ့နိုင်ငံတွေမှာအမျိုးသမီးတွေအနေနဲ့ဘေကုနီသာသနာခြုံကားရေးဘယ်လိုဆက်ပြီးတော့ရုံးကန်နေကြလဲတောင်းတဲ့ပုထုဆင်လူသားတွေကြားမှာရောဘေကုနီယဟမရီအပေါ်မှာအားပေးထောက်ခံမှ ည်းဖော်ဖို့နှိစက်လာပြီလားအလားလာဘလို့ရှိနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားပါမယ်အချိန်ကန့်သက်ကြောင့်ဒီသတင်းပတ်အစီအစဉ်ကိုတော့ဒီမှာပဲညနာဝင်ပြပါရှင်စမခင်ပြပါရှင်
ဘက်ကင်ဂျူရီစီစဉ်တင်ဆက်နေတဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဂျာပြတ်သတင်းတပုတ်ကိုပြောပြပါမယ်88မျိုးဆက်ငင်းရရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းမီမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်လွတ်တော်ကိုစလဲဟောင်းတူဖြစ်သူထင်ရှားတဲ့ရက်ဂီတာသမားကိုဖြိုးဇေယျတော်တို့ကိုစစ်ကောင်စီကတေးတန်ချမှတ်လိုက်ပါတယ်သူတို့နှစ်ယောက်ဟာအကြံဖက်လုပ်ရတွေကိုကျူးလွန်ခဲ့ကြပြီးအကြံဖက်အဖွဲ့အစည်းတွေနဲ့ဆက်သွယ်လှုပ်ဆောင်ခဲ့တဲ့အတွက်လို့ဆွဆွဲပြီးစစ်ကုံရုံးမှာအကြံဖက်တိုက်ဖြက်ရေးဥပဒေတွေနဲ့စစ်ဆေးဆွဲချက်တင်ပြီးတော့တေးတန်ချမှတ်လိုက်တဲ့အကြောင်းဒီကနေ့ညသတင်းမှာထုတ်ပြန်သွားတာပါဆီယနာတေမှုကိုလက်လက်ကင်ဆန့်ကျင်တွန်းလှန်နေသူတွေကိုစစ်ကောင်စီကအကြံဖက်သမားတွေအဖြစ်တစိမ့်တက်ဆွဆွဲပြီးဖမ်းဆီးအကျဉ်းချနေတာပါဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီကိုအကြံဖက်အဖွဲ့အဖြစ်တမတ်ကြေညာထားတယ်လို့ဆရာနာသိမ့်မှုစန့်ကျင်နေသူတွေကလည်းဖက်စစ်စစ်တပ်ဆိုးပြီးတော့ခေါ်ဆိုနေကြတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့သုတဆုံနဲ့အမေရိကန်တွင်အစီအစဉ်ကိုထုတ်လင်းပါမယ်ဒီသတင်းပတ်မှာတော့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုဒါစီယေးဆောင်ရွက်တာမှာနိုင်ငံရေးရဦးစားပေးစင်စားလှုပ်ဆောင်နေတယ်လို့ပညာရှင်တချို့ကထောက်ပြဝေဖန်တာလိုအပ်နေတဲ့နေရာတွေကိုစစ်တပ်ကဂျမားရဲ့ဝန်ထမ်းတွေဆေးလွတ်ပေးသွားမှာဘော်စတန်မြို့ကအင်ဂျင်မြို့တွေကိုပြန်လည်နေရာချထားပြီးတာစတာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာကိုဗစ်ကူးစက်မှုတရက်ကို7000ကျော်ရှိလာချိန်မှာပဲဒီရောဂါကူးစက်မှုကိုတားဆီးဖို့သမ္မတဂျိုးဘိုက်ဒန်ဆွေးနွေးကကြိုးစားနေပါတယ်။တကယ်ကတော့အခုလိုကူးစက်မြန်တဲ့ Omicron မျိုးကွဲတဲ့မပေါ်ခင်ကတည်းကကိုဗစ်ကာကွယ်ဆေးထိုးသူတွေပိုများလာဖို့သမ္မတဘိုင်ဒန်ရဲ့ဂျိုးပန်းအားထုတ်မှုကလည်းအတားဆီးတွေနဲ့ကြုံခဲ့တာပါ။အမေရိကန်တွေရဲ့ကိုဗစ်အပေါ်ရှုမြင်သုံးသပ်ပုံဟာသူတို့ထောက်ခံတဲ့နိုင်ငံရေးပါတီတွေရက်တီချက်တွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။အရီဇိုနာပြည်နယ်ပြည်သူ့ကျန်းမာရေးအသင်းအမှုဆောင်ဒါရိုက်တာဝီလ်ဟမ်ဘယ်က
There are different states around the country, and the states that used
ဘာသာတောက်ဆိုင် nightclub တွေကိုဝင်မယ်ဆိုရင်ကာဝယ်ဆေးထိုးပြီးကြောင်းအထောက်အထားပြရပါတယ်။အဲ့ဒီပြည်နယ်တွေမှာကူးစက်မှုရှိရင်လည်းအလင်းအမြန်ကင်တွယ်ထိန်းချုပ်နိုင်ပါတယ်။အရီဇိုနာလိုကာဝယ်ဆေးထုံးနှုံမများတဲ့ပြည်နယ်တွေမှာတော့ဘယ်နေရာသွားသွားဘာမှပြရစရာမလိုတာကြောင့်ရောဂါကူးစက်ခံရသူတွေကိုကြည့်မယ်ဆိုရင်ကာဝယ်ဆေးမထိုးထားသူတွေများပြီးသူတို့တွေဟာဆေးရုံတက်ကုသရဖို့လိုအပ်မှာဖြစ်တယ်လို့အသက်ဆုံးရှုံးဖို့လည်းပိုပြီးနှီးသက်ပါတယ်
။အရီဇိုနာပြည်နယ်မှာဆိုရင် Omicron ကြောင့်မကြုံဘူးလို့အောင်ကူးစက်မှုများနေတာပါပြည်နယ်ရဲ့အကြီးဆုံးဆေးရုံမှာဆိုရင်လေ၄ပုံ၃ပုံဟာကိုဗစ်လူနာတွေဖြစ်ကြပြီးတော့အဲ့ဒီထဲက90ရာခိုင်နှုန်းဟာကာကွယ်ဆေးထိုးမထားသူတွေဖြစ်ပါတယ
် In the United States unlike I think most
Republican တွေကနှာခေါင်းစည်းတက်တာကိုဆန့်ကျင်ပြီးအစိုးရရဲ့ကိုဗစ်ဒါစီယေဆောင်ရွက်ချက်တွေကိုလည်းလက်မခံပါဘူးကာကွယ်ဆေးထိုးဖို့ကိုလည်းဆန့်ကျင်ကြတယ်လို့ကျောင်းတွေမှာနှာခေါင်းစည်းတက်တာကိုလည်းကန့်ကွက်ကြပါတယ်ဒီမိုကရက်တွေဘယ်ပါတီမှမပါကြသူတွေကတော့ Republican တွေနဲ့ဆန့်ကျင်ပါပါ
သမ္မတဟောင်းဒိုနယ်ထရမ့်အပါအဝင် Republican ခေါင်းဆောင်တချို့ကတော့ COVID ကာကွယ်ဆေးထိုးထားကြပါတယ်အစောပိုင်းကတည်းက COVID စီးမျဉ်းစည်းကမ်းတွေလိုက်နာဖို့သူတို့ထဲကတချို့ဟာတွန်းဆုတ်နေခဲ့ကြပါတယ်မကြသေးခင်ကလူလူပြည်ချုပ်ပွဲအတွင်း Trump ကသူဟာ COVID အဖြစ်ကာကွယ်ဆေးထိုးထားကြောင်းပြောဆိုတဲ့အခါမှာအောက်ကပရိသတ်ရဲ့လောင်ပြောင်မှုနဲ့ကြုံခဲ့ရပါသေးတယ်ခင်ဗျာအမေရိကန်ဆွေရကကိုဗစ်ရောဂါကူးစက်မှုထိန်းချုပ်ဖို့ကြိုးစားလာတာမှာ ကိုယ်ဘာသာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာပူလေးတွေကိုတိုးချဲ့ထက်မှဝင်ငှသွားမှာဖြစ်တယ်လို့သူနာပြုအင်အားလိုအပ်နေတဲ့နေရာတွေကိုလည်းဆစ်ဆေးတက်ကစစ်ဖက်ကျမယုံဝန်ထမ်းတွေဆေးလို့ပြီးသွားမှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအိမ်မှာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာတန်းတစ်ထောင်အထိနှစ်ဆတိုးမှာယူပြီးတော့နိုင်ငံတော်ဝန်ဖြည့်မှုပေးသွားမယ်လို့ပြောပါတယ်။ဒါ့အပြင်ကာကွယ်ရမှာပူထီရောက်တဲ့N95 နှာခေါင်းကြီးတွေလည်းဝင်ငှပြီးတော့မှာပါကိုဗစ် Omicron ကူးစက်မှုကြောင့်ဝန်ထမ်းအားမမျှဖြစ်နေတဲ့နိုင်ငံတော်ကဆေးရုံတွေကိုလည်းအမေရိကန်စစ်တပ်ဖွဲ့ဝင်တထောင်အထိဆေးလုအကူအညီပေးတော့မှာဖြစ်တယ်လို့ပြောပါရယ်ကိုဗစ်ကူးစက်မှုကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းအိမ်မှာပဲတီးခြားခွဲနေရတာကြောင့်ဆေးရုံဆေးခန်းတွေမှာဆရာဝန်သူနာပြုအင်အားအလုံးလောက်မရှိဖြစ်နေတာပါသမ္မတဂျိုးဘိုင်ဒန်က
Next deployment of 6 additional federal
နောက်ထပ်စစ်တပ်ဖွဲ့ဝင်120လောက်ပါတယ်ဖွဲ့6ဖွဲ့ဝင်ကိုဗစ်ကူးစက်မှုကြောင့်ကြီးကျယ်ခံရတဲ့မီရှိဂန်နယူးယောက်နယူးဂျာစီအိုဟာယိုနဲ့ရော့ဒ်အိုင်လန်ပြည်နယ်တွေကိုဆေးလွတ်သွားရမယ
်ပြည်ထောင်စုအစိုးရရဲ့အခုလိုအစီအစဉ်ပြင်ပြည်နယ်အစိုးရတွေကလည်းလိုအပ်တဲ့နေရာတွေကိုဆေးလွတ်ဖို့ပြည်တွင်းကာကွယ်ရေးအရင်တပ်ဖွဲ့ဝင်တွေကိုအခုသူနာပြုတနန်းတွေပေးနေပါတယ်ဝစ်ကွန်ဆင်ပြည်နယ်မှာဆိုရင်လွန်ခဲ့တဲ့သတင်းပတ်ကတပ်ဖွဲ့ဝင်50လောက်ကိုတက်ကြီးဆောက်ရှောက်ရေးဂေယာတွေကိုဆေးလွတ်ခဲ့ပါတယ်နောက်ထပ်တပ်ဖွဲ့ဝင်80လောက်လည်းတင်နန်းနှစ်ပတ်တက်ပြီးရင်ဇန်နဝါရီလကမှလိုအပ်တဲ့နေရာတွေကိုဆေးလွတ်မှာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေကိုအခုလိုလိုအပ်တဲ့နေရာတွေကိုလွှတ်ပေးတဲ့အတွက်အဲ့ဒီနေရာတွေမှာလူနာတွေပိုလက်ခံကူတာပေးနိုင်ဖို့မျှော်လင့်ထားတာပါ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူးတိုနီအေဗာစ်က
Initially planning on 200 National Guard
ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်200လောက်အခုတူနာပြုတင်နန်းတွေတက်နိုင်အောင်စီစဉ်နေပါတယ်ဖေဖော်ဝါရီလအကုန်လောက်မှာအဲ့ဒီ200လုံးကိုလိုအပ်တဲ့နေရာတွေစီဆေးလွတ်နိုင်မယ်လို့ယုံကြည်ပါတယ်
။အမေရိကန်တဝန်းကဆေးရုံတွေမှာကိုဗစ်ကူးစက်ခံရသူလူနာတွေအများပြားရှိပေမဲ့လည်းကာကွယ်ဆေးထိုးထားသူတွေလည်းများတာကြောင့်ကက်ရောဂါစကားစားကာလလောက်အပြင်းထန်ဖြစ်တဲ့သူအရေအတွက်တော့မများဘူးလို့ဆရာဝန်တွေကပြောပါတယ်။ကာကွယ်ဆေးထိုးထားပြီးသားကိုဗစ်ကူးစက်ခံရသူတွေမှာရောဂါဒဏ်ကိုသိပ်မခံစားရသလိုအသက်ရှူဆက်ကုစရာမလိုဘူးလို့လည်းဆိုပါတယ်။ဘော့စတန်မြို့ကစစ်ဆေးရုံမှာတက်ရောက်နေသူစစ်ပြန်ကိုဗစ်လူနာတဦးဖြစ်တဲ့ရောဘတ်ဟန်ဒါဆန်က
ဆူတော့တာကြဘာမှမဖြစ်ဘူးလို့ထင်နေပေမဲ့သူတို့ကကျွန်တော်အခြေအနေမကောင်းဘူးလို့ပြောတာကြတော့ထူးဆန်းနေပါတယ်
။ Omicron ကိုဗစ်ဟာကူးစက်မှုမြန်လာကြောင်းကာကွယ်ဆေးထိုးထားပြီးပေမဲ့လည်းပေါ့ပေါ့ဆတ်ဆတ်မနေတဲ့ကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။စစ်ဆေးရုံတနာပြုမန်နေဂျာတဦးဖြစ်တဲ့မီယမ်ဒယ်လီက
So I think people just need to remain vigilant. I mean hand washing.
အလုံးသတိရှိဖို့လိုတယ်ထင်ပါတယ်။အဓိကကတော့လက်ဆေးဖို့လိုပါတယ်။နှာခေါင်းစည်းလည်းတတ်ရပါမယ်။ပြီးတော့လူအုပ်စုကိုလည်းရှောင်ရပါမယ်။အဲ့ဒီလူတွေထဲမှာဘယ်သူကကာကွယ်ဆေးထိုးထားလဲထိုးမထားလဲဆိုတာကိုမသိသလိုကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရင်ရှောင်ရင်အချက်တွေကိုဘယ်လောက်လိုက်နာနေတယ်လဲဆိုတာကိုလည်းမသိနိုင်ပါဘူး။
သမရဘိုင်ဒန်ကတော့ကက်ရောဂါအဆုံးသတ်နိုင်ဖို့ဆိုရင်ဘလို့နိုင်ငံရေးယုံကြည်ချက်ပဲရှိရှိဘဲပါတီအဖွဲ့အစည်းကိုပဲထောက်ခံအားလုံးကတာဝန်ယူမှုကိုယ်စီနဲ့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်။တူးချင်းရဲ့ဆုံးဖြတ်ချက်ဟာကိုနေထိုင်ရလူမှုအတိုင်းအဝိုင်းနိုင်ငံတစ်ခုလုံးအပေါ်လဲရိုက်ခတ်မှုရှိကြောင်းထပ်မံသတိပေးသွားပါရစေခင်ဗျာ။အမေရိကန်ပြည်ထောင်စုမျိုးစုတော်တော်များများမှာအင်ဂျင်နီယာမေးများပြားလာတဲ့ပြဿနာရင်ဆိုင်နေရပါတယ်။ဒုက္ခဒီပြဿနာကိုဖြေရှင်းဖို့မြို့ချွေအာနာပိုင်းတွေကနီးနူးနူးနဲ့စူးစမ်းနေကြပါရယ်မကြသေးခင်လပိုင်းကမှပထမဆုံးအာရှနယ်ဘွားမြို့တော်ဝန်ဖြစ်လာတဲ့ဘော့စတန်မှာအင်ဂျင်နီယာမေးပြဿနာကိုဘယ်လိုကင်ပြေဖြေရှင်းနေလဲဆိုတဲ့အကြောင်းဒီပြည်သတင်းကိုတင်ပြပေးရမယ်အမေရိကမှာအထူးသဖြင့်ကိုဗစ်ကာယောဂါကာလအတွင်းအင်ဂျင်နီယာမေးပြဿနာကိုဆိုးရွားလာနေတာပါဘော့စတန်မြို့အထင်ကြီးလမ်းတွေပေါ်မှာဆိုရင်လည်းအသက်အရွယ်မျိုးစုံအင်ဂျင်နီယာမေးယာနဲ့ချီရဘိုးကတဲတွေထိုးပြီးနေကြရကနေခုခါမှာတော့ဆွေရကစီစဉ်ပေးတဲ့နေရာကိုပြောင်းရွှေ့ဖို့ပြင်ဆင်နေကြပါတယ်။ Boston မြို့အုပ်ချုပ်ရေးကောင်စီဝင် Frank Baker က
So in Boston we had an explosion of
Boston မှာအေဗီလာလောက်ကဆက်ပြီးတော့အင်ဂျင်မဲတွေများလာပြီးတော့သူမြင့်ကွင်းမှာမွေးစေဝါရောင်းဝယ်တာတွေများလာပါတယ်။အင်ဂျင်မဲတွေစုပြီးစကန်ကြတဲ့နေရာတွေလည်းညာရင်းချင်းကိုများလာတာပါခုတော့ဒီလိုစကမ်းချနေထိုင်တာတွေမူရစီရောင်းတာတွေနောက်စိတ်ပိုင်းဆိုင်ရာကျန်းမာရေးမကောင်းသူတွေကိစ္စကိုမျိုးအနေနဲ့ခံကြုံဆောင်ရွက်နေပါပြီ
တာဝန်ရှိသူတွေအနေနဲ့အင်ယာမဲတွေကိုဟိုတယ်မော်တယ်တွေမှာနေထိုင်ကြရာစီစဉ်ပေးတာတဲ့ပြည်ပင်ပညာပေးတာတွေလည်းလုပ်တင်တယ်လို့သူကပြောပါတယ်အခုတော့အင်ယာမဲတွေအားလုံးသူတို့ရဲ့ကျဲတွေကိုဖျက်ပြီးပြောင်းရွှေ့သွားတဲ့နေရာတွေကိုစီပင်တာယာကအသင်းဆက်လုပ်နေပါပြီ AMED ဦးဖြစ်သူခရစ္စတိုဘာဘာရီယိုစ်က
In our last my job due to COVID
ကြောင့်အလုပ်လက်မဲ့ဖြစ်သွားပါတယ်။ဘော့စတန်လိုမြို့မှာစားစရိတ်ကကြီးလွန်ပြီးတော့ပတ်စံလည်းမရှိတော့အိမ်ကားနေဖို့ဆိုတာတကယ်ကိုခက်ခဲပါတယ်။လူနေတိုက်ခန်းမပြောနဲ့အိပ်စရာနေရာလေးအတွက်တောင်ငှားမနေနိုင်ပါဘူး
။ဘော့စတန်မှာပထမဆုံးအာရှနယ်ဝါမြို့တော်ဝင်ဖြစ်လာတဲ့မစ်ရှဲဦးဟာအိမ်ယာမဲတွေကိုကိုလိုရန်ဌာနတွေမှာနွေးနွေးထွေးထွေးနေနေအောင်စီမံပေးသွားမယ်လို့ကြေညာပေးထားပါတယ်။လူသားချင်းစာနာထောက်ထားမှုအရာရောကျန်းမာရေးရှုထောင့်ကပါကြီးပြီးအိမ်ကျေယာမဲတရာလောက်ကိုပြောင်းရွှေ့ထားပေးပြီးပါခင်ဗျာ
။ကိုအောင်စီစဉ်တည်ဆက်တဲ့သုဒ္ဓဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လင်းပါမယ်။စကိုင်းပြည့်ရွေကျော်တဲအောင်မှုရှိနေတဲ့ရန်ကုန်မှာစက်ရည်တွင်တွေကနေနေအောင်ရီထုတ်ယူသုံးဆွဲနေသူတွေဘာတွေသတိထားသင့်လဲဆိုတော့ကိုမြမမြေအောင်ရီအကြောင်းစာရမ်းနေပြုစုနေတဲ့ဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ရန်ကုန်မြို့ကစစ်ရည်ပင်ဆုံးဖြတဲ့အတိထားတဲ့အကြောင်းဇလဒေသပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးတော့တင်ပြပေးပါပါ။ဆက်အခုရန်ကုန်မြို့မှာဆိုလို့ရှိရင်စစ်ရည်ပင်တုံးသူတွေအများများနေတယ်ပေါ့နော်။ဘာလို့လဲဆိုတော့ရေကအစိုးရပေးတဲ့ရေကမလုံမလောက်ဖြစ်နေတော့စစ်ရည်ပင်တွေတုံးကြပါလေ။ဒါတော့ဒီစစ်ရည်တွင်တုံးတဲ့သူတွေတတိထားတဲ့နာလေးတွေအချမ်းချင်းပထမဆုံးစပြောပြပေးပါရှင်
။ဟုတ်ကဲ့။ရန်ကုန်မြို့ကတော့စစ်ရည်တွင်တုံးတာကအစနစတုံးကြမကောက်ဘူး။မျိုးနဲ့အတီးကြီးမှာတုံးတဲ့လူတွေတအားများတယ်ရေထုတ်တာကြီးများလာတယ်ရေထွက်နှုံးနေလည်းများလာတယ်ဘာလို့များလာလဲဆိုတော့ဒီဘက်ကစ်ကြီးမှာရေထုတ်အားကောင်းတဲ့ပန့်မျိုးကြီးအများကြီးပေါ်လာတော့အဲ့ဒါတွေတုံးပြီးတော့လူလဲထုတ်ငါလဲထုတ်ဆိုတော့နှစ်ကာလကြာလာတော့အိမ်ကြီးမှာရှိတဲ့ရေတွင်းကြီးမှာ water level ကြီးကျလာအရေအတွက်တွင်းရေအတွက်များများအနေကြာလာရင်ဇုံနီးနေတဲ့ seriously affect ဖြစ်တယ
်ဟုတ်ကဲ့ပါဆရာ
အဲ့ဒီအကြောင်းကြီးရှိလာတယ်ပေါ့
ဟုတ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဘယ်နေရာမှာများဒီလိုရင်းမြစ်နေပြင်နှိမ့်ကြရတဲ့အများကြီးကြုံရလဲဆရာ
ဟုတ်ကဲ့အဲ့လိုမျိုး water level ကိုကြာတာကိုတိတိကျကျနဲ့များများမြို့မှာဖြစ်နိုင်တဲ့နေရာကြီးဖြစ်နေတဲ့နေရာကြီးကတော့ရန်ကုန်မြို့နောက်ဖက်ချမ်းနဲ့ရန်ကုန်မြို့တောင်ဖက်ချမ်းdowndown area เนี่ยကျွန်တော်တို့လုံကြီးမြိုင်စမ်းကြောင်းအနေပြီးတော့ up to the ရွှေပြည်သာအင်းစိန်ပေါ့အဲ့ဒီ ठी ပဲအဲ့ဒီဘက်ကတော်တော်လေးထိခိုက်မဲ့နေရာတွေပဲကျွန်တော်အတီးတယောက်တမိုင်းမှာဆိုရင် water level က1995ခုကတူထလာ Serbia 2021မှာ water level ပြီး40 ठी ရောက်သွားတယ
်ဟုတ်ကဲ့
အေး
ဆက်တံမျိုးပေါ့နော်နှိအစိတ်လောက်တည်းမှာဒီရေမျက်နှာပြင်ကမြေအောက်ရေရဲ့မျက်နှာပြင်ကပေဟိုအစိတ်30လောက်ကျသွားတယ်ဆိုတော့လေအဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဆရာပေါ့နော်တကယ်တမ်းဟိုတိတိတသာထိကြိုက်နေတဲ့နေရာမျိုးများဆရာပြောနိုင်ပါမလား
အဲရှိပါတယ်ကျွန်တော်လည်းကံအားပြောစွာကျွန်တော်အတိမရှိရာဆက်တွေ့လို့ကျွန်တော်သူ့အိမ်မှာသူ့အားလည်းဒီလိုဖြစ်မှန်းကာကနာနာမသိဘူးကျွန်တော်လည်းတွေ့တော့ဖြစ်နေပြောပြတော့သမိုင်းမှာဖြစ်နေတယ်အတိအကျကျ quantitative information ပေါ့တိတိကျကျကြင်ကြံနေတယ်သူ့အိမ်မှာရေတိုင်းခိုင်းတော့ကျွန်တော်တိုင်းခိုင်းတော့တိုင်းတော့ water delivery record ရတယ်2021မှာပြ40ဖြစ်သွားတယ်အဲ့မှာလေသူ့အိမ်နာမှာအဲ့ဒီရေကျတော့မြေကြီးကကျွလိုက်လာတယ်ပြီးတဲ့အောက်ကျတော့အဲ့ဒီ fire stream ဖြစ်သွားကျုံသွားတယ်ကျုံတော့မြေလောကကျွနေတာအဲ့ဒါကို ground settlement ခေါ်တယ်။အဲ့ဒီလိုပဲမြေပေါ်မှာရှိတဲ့အဆောက်အဦကပါလိုက်ပြီးတော့ကျွန်လိုက်လာတယ်။ဒါကို building settlement လို့ခေါ်တယ်။အဲ့ဒီမှာဘာတွေ့တွေ့လဲဆိုတော့သူ့ရေတွင်းနဲ့ပေးဆေးပြီးအတွင်းမှာရှိတဲ့အဲ့ဒီဝင်တွေ့တကားတကားပေါင်းနေလာတကားပေါင်းနေလာတာကို clean to be တော့သူ9နှစ်ကျော်9နှစ်လောက်မှသူသိတယ်။ကြာလာတော့တကားကြာလာတော့နောက်ဆုံးတနည်းမှာနောက်ဆုံးအခုဒီ2020ဒီဆိုတော့တကားကိုမပြီးတော့ပြိမ်မှရတယ်။ तू ကသူ့တွင်းနဲ့စတူးလက်ချီနဲ့တကားပေါင်လေးကို तू ကအမှတ်ပညာလေးလုပ်ထားတယ်ပဲ။အ ေတိုက်ခိုင်းလိုက်တော့လက်မဝယ်ရှိတယ်ဗျ။အဲ့တော့ဆိုလိုတာ
ဟုတ်ကဲ့ဆိုလိုတာဆရာအားလားဆိုလို့ရှင်ဒီလိုမျိုးဒီနှစ်ပေါင်းအစိတ်ပန်းလောက်မှာဒီလက်မဝယ်လောက်ကိုကျွန်ကြရတဲ့သဘောမျိုးပေါ့နော
်။ Yes နင်ဒီတည်းမှာလက်မဝယ်ကျွန်ကြသွားတယ
်။ဟုတ်ကဲ့ဆရာဆိုတော့ဒါမျိုးငယ်ရောက်ရဲ့ဒီဟိုညက်နှစ်ပြင်နှိမ့်ကြတဲ့ဥစ္စာဟာအခုလိုမျိုးပေါ့နော်အိမ်တွေမှာဗာထိကြရုံနဲ့မကောက်တခြားဘယ်နေရာတွေမှာဗာထိကြနိုင်ပါသေးလဲဆရာ
။အဲအဲ့ဒီအိမ်ဝင်းကျင်ကမြေသားကြီးစင်ငိတ်ပြီးတော့ကျွန်းလာမယ်နှိမ့်လာမယ်လေဗယ်ကြာလာမယ်အဲ့ဒီနေရာတွေကဘယ်လိုတွေမှတည်တယ်သူမိုးတွင်းနေမှာတည်တာလာမယ်ရည်ရည်အိုင်းနေတော့ရင်းစီးတော့ဘူးဒီနေရာတွေကဒါနှိမ့်သွားတဲ့နေရာကြီးဆိုကိုကဆက်ကြုံလို့ရတယ်ဒါတည်ကြတယ်ဆိုတာဒီရည်ရည်အီးနေမယ်အဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးပတ်ဝန်းကျင်ကရည်တွင်းနေတရက်ကွက်လုံးမှာတွင်းရည်တွေများလို့ရှိရင်မြေကျွန်းလာပေါ့စင်ကိုဖြစ်လာနိုင်တယ်အဲ့ဒါမျိုးတွေကငလီနေပါကြီးလှုပ်ခဲ့တော့တတိထားမှာပေါ့
ဆိုတော့ဒီရန်ကုန်မြို့ရဲ့ပေါ့နော်ဟိုအခုဆရာပြောတာတမိုင်းနေရာပေါ့နော်တခြားဘယ်နေရာတွေမှာဒါမျိုးပေါ့နော်မြေကျွန်းနဲ့ပြီးတော့ဒီစိန့်ခိုးတွေဖြစ်တဲ့ဟိုမှာငငယ်လှုပ်လာလို့ရှင်အန်ဒီရှိနိုင်တဲ့နေရာလေးတွေဘယ်နေရာတွေလဲပြောပြပေးပါရှင
်အေးဘယ်နေရာတွေဆိုကျွန်တော်တို့ရန်ကုန်ဒေါင်းတောင်6မြို့နေနောက်တစ်ခါကျွန်တော်တို့အလုံးတခင်မြတ်ပန်းချံဘက်ကနေပြီးတော့ကြည့်မြင်နိုင်ဘရင်တော်လမ်းအောက်ဖက်ချမ်းကြီးအာမေရန်ကုန်တောင်တောင်းကနေပြီးတော့ဒီဘက်ရှိပီတာတောက်ကြီးဆိုရင်ကျွန်တော်ချင်းနေမြို့နယ်ပေါင်းရှစ်မြို့နယ်ကိုးမြို့နယ်မကောက်ဘူးဗျအဲ့ဒီနေရာတွေကအလူရည်ကြီးတွင်းတိမ်များတယ်ရေထုတ်တာများတယ်တွင်းရည်တွေများတယ်လူရည်ရတူပုံလန်းတိမ်ကိုဆိုရင်ကာလန်ကြီးနဲ့ဘာဒလာရရဲ့ဒီနေရာတွေလည်းလုတ်ရတယ်များတယ်အဲ့လိုညီထားရရှိတဲ့နေရာဒီမှာငလင်လှုပ်လို့ရှိရင်ပို့ပြီးတော့တိထားရတာပေါ့
အခုလုံရောပေါ့နော်မြေရောက်ရေရောပေါ့နော်မထိန်ထိန်နဲ့ဆက်ပြီးတော့ဟိုတူးနေမယ်ဆိုလို့ရှင်ဟိုငရင်နေပါလေလှုပ်တယ်ဆိုလို့ရှင်အန်ဒီရှိတော့ဆိုတော့ဒီအန်ဒီကိုကာကွယ်ဖို့အတွက်ကိုဘာတွေလုပ်နိုင်ပါလဲရှင်ပြောပြပေးပါဦ
းဒီဒီအန်ဒီကိုကာကွယ်ဖို့အတွက်ကျွန်တော်တို့သုံးဝင်းဆိုင်ပေါ့အစိုးရရေရေတူးတဲ့လူရေရေတွင်သုံးဆွဲတဲ့လူရေအဲ့ဒီတော့ဖလေအစွမ်းရယ်စီစနစ်ဒီစီမင်းစည်းကမ်းတွေဥပဒေကြီးချပေးတူတဲ့လူအားတွေအပြည့်စီမင်းစည်းကမ်းအတိုင်းလိုက်တူတူတဲ့လူအားတွေတတ်မှတ်တာတွေစီစနစ်ဒီနဲ့ပဲထုတ်ယူသုံးနော်မတ်တမ်းမရာတွေထားနောက်တခါရေထွက်ကိုတတ်မှတ်ထားတဲ့နှုံတိုင်းပဲထုတ်သူ့စီကိုစီနဲ့စနစ်တကျထုတ်မယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုတည်းထိမ့်သိမ့်သွားနိုင်မယ်ရန်ကုန်မြို့ကအဲ့ဒီလိုစီစနစ်မရှိဘဲနဲ့ထုတ်လာတာကညပြည့်စီတာတော်တော်ကြားလာပြီဆိုတော့နေနေပြီးယိုယွင်းနေပြီပေါ့ဗျာဒါကိုတတ်နိုင်အောင်ပညာရည်နဲ့အသိဉာဏ်နဲ့အသိတတိနဲ့သင်သိရမှာပေါ့
ရန်ကုန်မြို့ကမြောက်ရင်တုံးချက်မှုနဲ့ပတ်သက်ပြီးတော့တတိထားခဲ့လာတယ်ဇလတွေကပညာရှင်ဦးမြင့်ပညာပြောပြပေးတာပါ
တခင်မျိုးသက်စီစဉ်တည်ဆက်တဲ့တိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်68မျိုးဆက်ငင်းကြရင်နဲ့ပွင်လင်းလူအဖွဲ့စည်းကခေါင်းဆောင်တူဦးဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်လွှတ်တော်ကိုစလဲဟောင်းတူဦးဖြစ်သူထင်ရှားတဲ့ rap ဂီတာသမားကိုဖြိုးစရာတော်တို့ကိုစစ်ကောင်စီကတေးတန်ချမှတ်တဲ့ကြောင်းဒီနေ့ညသတင်းထုတ်ပြန်သွားပါတယ်ကိုဂျီမီနဲ့ကိုဖြိုးစရာတို့ဟာဆရာနာသိမှုကိုစန့်ကျင်သူတွေထဲမှာထင်ရှားစွာပါဝင်နေသူတွေကနှစ်ဦးဖြစ်ပါတယ်။မြန်မာနိုင်ငံနဲ့လူခွင့်ရေးအခြေအနေတွေဆိုးလာနေတဲ့အတွက်မြန်မာနိုင်ငံထဲမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဝင်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီထိုတိုနဲ့အမေရိကန်စွမ်းအင်ကုမ္ပဏီ Chevron တို့ကဒီကနေ့အသီးသီးထုတ်ပြန်ကြေညာပါတယ်။ဆရာနာသိမှုနောက်ပိုင်းနောက်နိုင်ငံတွေကယင်းမှုနှောင်မှုကုမ္ပဏီတွေမြန်မာနိုင်ငံတွင်းကထွက်နေကြတာမှာထိုတိုနဲ့ Chevron လိုစွမ်းအင်ကုမ္ပဏီကြီးတွေလည်းပါလာတာပါ။နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အန်အိုရီအစိုးရလက်ထက်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးတို့ကိုရရင်ခံရမှုနဲ့ပတ်သက်ပြီးဆွဲဆိုထားတဲ့အာဂရီမှုအစ်စ်တွေကိုလာမယ့်ဖေဖော်ဝါရီလရဲ့နေ့မှာကြားနာစစ်ဆေးဖို့ရှိပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေဟာမြန်မာမြောက်ကိုရီးယားနဲ့ဘယ်လာရုစ်လိုကမ္ဘာတဝန်းကအာဏာရှင်နိုင်ငံတွေနဲ့ပေါင်းပြီးဒီမိုကရေစီစနစ်မတည်မငြိမ်ဖြစ်အောင်သူတို့ရဲ့ဩဇာအာဏာကြီးထွားအောင်လုပ်နေတယ်လို့ ပြည်တည်နိုင်ငံသားဝင်ကြီးကဒီကနေ့မှပဲဝေဖန်ပြောဆိုလိုက်ပါတယ်ခင်ဗျာ။ဒီညတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်ရေးမှုကကိုရနိုင်ပါ။အတမိုင်းအင်ဂျင်နီယာကနက်ရှောကယ်လီဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာကနစ်ခ်အီဗန်နော့ဖြစ်ပါတယ်။ဗီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒူမီတာ3048နဲ့52ကနေတိုက်ရိုက်နားဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။UAE သောရရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.